Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တာရှင်များရှင် View American တက္ကသိုလ်2022ခုနှစ်ဒီဇင်ဘာလ18ရက်စနေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်တွေကိုလိုင်းတူမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်အကြီးဖြစ်ဆက်လက်ထားရှိဖို့ကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုလိုက်ပါတယ်တရုတ်နည်းပညာကုမ္ပဏီ36ခုကိုအမေရိကန်ထုတ်ကုန်ပိတ်ပင်တဲ့စီးရင်နဲ့မှာထည့်သွင်းလိုက်ပါတယ်သတင်းတောက်တွေကိုပိတ်ပင်ထားတဲ့ Twitter အကောင့်တချို့ပြန်ဖွင့်ပေးလိုက်ပါတယ်ဒီနေ့ကမ္ဘာဖလားဘောလုံးပွဲမှာတော့တတိယနေရာအတွက်ခရိုအေးရှားနဲ့မော်ရိုကိုအသင်းတို့ရှင်ပြိုင်ကစားကြပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနားဆင်ပြီးအခုညပိုင်းနားဆင်ရမယ့်အထဲမှာတော့စစ်ကောင်စီရဲ့ပြောင်းလဲလိုက်တဲ့ digital snippet တွေကြောင့်နိုင်ငံကူးလက်မှတ်တွေရနိုင်မှုပိုခက်ခဲသွားပါတယ်ဒါနဲ့ပတ်သက်ပြီး
သူတွေကလူခင်လှူရှားတဲ့နေလေသူတွေကနိုင်ငံကြီးသမားကြီးလေဆိုစောင့်ကြည့်တဲ့စည်ရင်းတွေကိုသူတို့ဖန်တီးထားပြီးတော့ဒီ digital နည်းပညာတွေနဲ့စောင့်ကြည့်ဖို့ကြိုးစားတာပေါ့အဓိကဆုံးရှုံးတာမိသူတွေကမလွတ်လပ်တော့
လူခင်လှူရှားသူ Nikki Diamond ပြောပြခဲ့တာပါဒီကြောင့်အပြည့်စုံကိုစနေအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်းစီစဉ်မှာနားဆင်ရပါမယ်တခါမြန်မာစစ်ကောင်စီနဲ့ထောက်ခံသူများကိုကနေဒါအစိုးရဒဏ်ခတ်ပိတ်ဆို့မှုထပ်တိုးလှုပ်ဆောင်တာအပအဝင်တပတ်အတွင်းသတင်းစူးစီးမှုတွေစနေညတိုင်းတင်ဆက်ပေးနေကြဒီမိုကရေစီလူခွေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့မဆုမြတ်မွန်တို့ကပြောပြပေးမှာပါရှင
်။ရုရှားကယူကရိန်းကိုမစ်ဆိုင်းဒုံးကြည်တွေနဲ့စနေနေ့ပါပဲထပ်မံပစ်ခတ်တဲ့အတွက်လူနေအဆောက်အဦတချို့ထိမှန်ပျက်စီးခဲ့ပြီးတေဆုံးသူတွေထဲမှာတနစ်သားအရွယ်ကလေးငယ်တူပါဝင်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကရုရှားကာကွယ်ရေးဝန်ကြီးအဝင်စစ်ပတ်တော်ဝင်ရှိသူတွေနဲ့တွေ့ဆုံပြီးယူကရိန်းစစ်ပွဲကိုဘယ်လိုဆက်လက်လုပ်ဆောင်မလဲဆိုတာကိုဆွေးနွေးတဲ့တစ်ချိန်တည်းမှာပဲယူကရိန်းရဲ့အခြေခံအဆောက်အဦတွေကိုမစ်ဆိုင်းဒုံးတွေနဲ့ဆက်လက်ပစ်ခတ်နေတာဖြစ်ပါတယ်။ဗြိတိသျှထောက်လိုင်းရေးဌာနကပြောဆိုရမှာတော့ဒီအပိုင်းယူကရိန်းရဲ့အခြေခံအဆောက်အဦတွေကိုရုရှားတာဝန်ပစ်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်မှုအနှဲငယ်တိုးမြင့်လာတယ်လို့ပြောဆိုပါတယ်။ရုရှားကပစ်ခတ်ခဲ့တဲ့ဒုံးကြီးတွေထဲမှာလေကြောင်းနဲ့ရေကြောင်းကနေပစ်ခတ်ခဲ့တဲ့ cruise missile ဒုံးတွေပါဝင်တယ်လို့အီရန်ကပေးပို့ထားတဲ့ UAV drone ဒုံးကြီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီတွေပေးပို့ရှိတယ်လို့အမျိုးသားလုံခြုံရေးကောင်စီအရာရှိတဦးဖြစ်တဲ့ John Kirby ကတောက်ကြနေတော့က VOA နဲ့တွေ့ဆုံမေးမြန်းကမ်းမှပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်အမျိုးသားလုံခြုံရေးနဲ့လူခွေးဆိုင်ရာစိုးရိမ်စရာဖြစ်တဲ့အတွက်တရုတ်နည်းပညာကုမ္ပဏီ36ခုကိုထုတ်ကုန်ပိတ်ပင်တဲ့ blacklist စီးရင်နဲ့အမေရိကန်ကုသရေးဝန်ကြီးဌာနကထည့်သွင်းလိုက်ပါတယ်။ထုတ်ကုန်ပိတ်ပင်တဲ့စီးရင်နဲ့ကြာသပတေးကထည့်လိုက်တဲ့တရုတ်ကုမ္ပဏီတွေထဲမှာတရုတ်ကဒီ computer chip တွေထုတ်တဲ့အကြီးဆုံးကုမ္ပဏီတစ်ခုအပါအဝင်လေယာဉ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေဓာတုဗေဒပစ္စည်းနဲ့ computer အစိတ်အပိုင်းထုတ်လုပ်တဲ့ကုမ္ပဏီတွေပါဝင်ပါတယ်။အမေရိကန်ရဲ့စစ်ဖက်နဲ့ထောက်လိုင်းရေးဆိုင်ရာနည်းပညာတွေတရုတ်နိုင်ငံကိုတင်ပို့လို့မရအောင်လှုံ့ဆော်လိုက်တာဖြစ်ပါတယ်။ဒီတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်မဲ့အမေရိကန်ကုမ္ပဏီမှန်သမျှထောက်ကုတ်လိုင်းစင်ညှင်းပယ်ခံရနိုင်ပါတယ်။တခြားနိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီတွေအနေနဲ့လည်းပိတ်ပင်ထားတဲ့နည်းပညာတွေတရုတ်နိုင်ငံစီမရအောင်ထည့်သွင်းအသုံးပြုတာမျိုးကိုရှောင်ရှားရမှာဖြစ်ပါတယ်။အထူးသဖြင့်နောက်ဆုံးပေါ်ကွန်ပျူတာ chip နည်းပညာနဲ့အတန်ထက်မြန်တဲ့လက်နက်နည်းပညာတွေကိုတရုတ်စစ်တပ်ကမရနိုင်အောင်လို့အမေရိကန်ရဲ့အားထုတ်ဆောင်ရွက်မှုအဖြစ်အကဲခတ်တွေကသုံးသပ်ပါတယ်။တရုတ်နိုင်ငံထုတ် semiconductor တွေကိုကမ္ဘာနိုင်ငံတော်တော်များများမှာအထူးကမိခိုအားထားနေရချိန်မှာအမေရိကန်ကဒီပစ္စည်းတွေနဲ့အစင်းမြင့်နည်းပညာတွေနိုင်ငံတွင်းမှာထုတ်လုပ်နိုင်ဖို့အတွက်ဘိုင်ဒန်အစိုးရကအရှိန်မြှင့်ဆောင်ရွက်နေပါတယ်။အမေရိကန်ကတရုတ်ကုမ္ပဏီ36ခုကိုထုတ်ကုန်ပိတ်ပင်တဲ့ blacklist စာရင်းနဲ့ထည့်ခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့အစိုးရပိုင်းရှင်းဟွာသတင်းမှာဖော်ပြခဲ့ပါတယ်။
အီရန်နိုင်ငံမှာထောင်ထဲချပြီးဖမ်းဆီးထားတဲ့ဆန္ဒပြသူတွေကိုပြန်လွှတ်ပေးဖို့နဲ့တီရန်ပေးကွက်မြတ်တာတွေကိုရပ်တန့်ဖို့အီရန်နိုင်ငံရဲ့အရေးပါတဲ့အတိုက်ခံဆွန်နီဘာသာရေးခေါင်းဆောင်ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။ဖမ်းဆီးထားတဲ့အထက်ကဆန္ဒပြသူနှုတ်ကိုအီရန်အစိုးရကကြိုးပေးကွက်မြတ်ခဲ့ပြီးနောက်ထပ်တီရန်စီရင်ခံရနိုင်တဲ့အန္တရာယ်ရှိသူ26ဦးရှိနေတယ်လို့ Amnesty International နိုင်ငံတကာလူနေချမ်းသာကွင်းအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။စက်တင်ဘာလအတွင်းက Islamic ခေါင်းစည်းပွားကို စနစ်တကျမချုံတဲ့အတွက်ဆိုကဖမ်းဆီးခံခဲ့ရတဲ့အသက်22နှစ်အရွယ်အမျိုးသမီးမာရှာအမနီသေဆုံးမှုအပေါ်မကျေနပ်ရာကစတင်ခဲ့တဲ့အဆူအဆန့်ကြီးဆန္ဒပြပွဲတွေအီရန်နိုင်ငံမှာဖြစ်ပေါ်နေတာလေးလာရှိသွားပြီဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေဟာ1989နှစ်ကစတင်ခဲ့တဲ့ရှီယိုက်မွတ်စလင်အများစုကြီးစုတဲ့အစ္စလာမစ်အစိုးရအတွက်တမိုင်းတလျှောက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ပါတယ်။အော်တိုဘာလ26ရက်နေ့ကဆန္ဒပြသူ12ဦးကိုတည်တံပေးခဲ့ပြီးနောက်ထပ်15ဦးကိုလည်းပြင်းထန်တဲ့ဆွတ်ဆွဲချက်တွေနဲ့ဆွတ်ဆွဲထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့အီရန်နိုင်ငံတောင်ပိုင်းစစ်တင်ဘလူးချစ်စံပြည်နယ်မြို့တော်မှာဆန္ဒရနဲ့ချီတဲ့သူတွေဆန္ဒပြချီတက်ခဲ့ပါတယ်။
Twitter လူမှုကွန်ရက်ကဂျာတာရေးနေတုန်းကပိတ်ခဲ့တဲ့သတင်းတောက်တွေရဲ့ Twitter အကောင့်တွေကိုပြန်ဖွင့်ပေးမယ်လို့ကုမ္ပဏီပိုင်ရှင် Elon Musk ကဒီကနေ့စနေနေ့အစောပိုင်းတုန်းက Twitter ပေါ်မှာရေးတင်ခဲ့ပါတယ်။သူခုလိုရေးသားပြီးနောက်မှာ VOA ရဲ့သတင်းထောက်ချုပ် Steve Harmon အပါအဝင်အကောင့်ပိတ်ခံခဲ့ရတဲ့သတင်းတောက်တော်တော်များများရဲ့အကောင့်တွေပြန်ရခဲ့ပေမဲ့တချို့တော့ကျန်နေပါသေးတယ်။သူကိုယ်ပိုင်ချက်လေရင်အချိန်နဲ့တပြေးညီရောက်နေတဲ့နေရာကိုသတင်းတောက်တွေကဖော်ပြတဲ့အတွက်ကြောင့်အကောင့်တွေကိုယာယီပိတ်ခဲ့တာလို့ Elon Musk ကပြောပါတယ်။ Elon Musk အကြောင်းနဲ့@elonjet ဆိုတဲ့အကောင့်အကြောင်းသတင်းတောက်တွေကသတင်းဖော်ပြခဲ့ကြပြီးမြဲ Elon Musk ရဲ့ကိုပိုင်ချက်လေရင်ဘယ်နေရာရောက်နေတယ်ဆိုတာမျိုးကိုတော့အတိအကျဖော်ပြခဲ့ကြခြင်းမရှိပါဘူး @elonjet ဆိုတဲ့အကောင့်ကသူ့ကိုပိုင်ချက်လေရင်ရှိတဲ့နေရာကိုအချိန်နဲ့တပြေးညီဖော်ပြနေတဲ့အကောင့်ဖြစ်ပါတယ်အဲ့ဒီအကောင့်ကိုတော့ Twitter ကပိတ်ပစ်ခဲ့ပါတယ်အခုလိုသတင်းတောက်တွေရဲ့အကောင့်တွေကို Twitter ကယာယီပိတ်ခဲ့တာကြောင့်သတင်းတောက်တွေအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ကုလသမဂ္ဂ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့တွေကတည်င်းလွတ်လပ်ခွင့်နဲ့လူအခွင့်အရေးပွင့်လင်းမြင်သာမှုပိုင်းအတွက်စိုးရိမ်စရာဖြစ်တယ်လို့ဝေဖန်ပြောဆိုခဲ့ကြပါတယ်ရှင
် VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ19.69 kHz 15.53 ညာ19.25 kHz 11.83 ညာ19.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA စနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်ပြည်ထောင်စုဦးကျော်မိုးထွန်းကိုနောက်ထပ်တစ်နှစ်ဆက်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာလ16ရက်နေ့တောက်ကြနေမှာအတည်ပြုလိုက်ပါတယ်။
The General Assembly will now take a decision on the draft resolution in
ကုလသမဂ္ဂဆိုင်ရာနိုင်ငံကိုယ်စားပြုသူတွေကိုစီစစ်လက်ခံရတဲ့ Credential Committee ရဲ့အကြံပြုချက်အရ89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာအတည်ပြုလိုက်တာဖြစ်ပါတယ်။တန်အမတ်ကြီးဦးကျော်မိုးထွန်းကိုအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ခံတာပေါ်ဆုံးဖြတ်ချက်မူကြောင်းကို Credential Committee ကဒီဇင်ဘာလ12ရက်နေ့အစည်းအဝေးမှာမဲခွဲခြင်းမရှိဘဲဆုံးဖြတ်ခဲ့တဲ့အကြောင်းကော်မတီဥက္ကဋ္ဌကအထွေထွေညီလာခံမှာမနေ့ကတင်ပြသွားခဲ့တာဖြစ်ပါတယ်။ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်အဖြစ်သက်တမ်းနောက်ထပ်တစ်နှစ်တိုးပေမဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားပြုပြီးတင်ပြပြောဆိုတာမျိုးကိုတော့ဆိုင်းငံ့ထားဖို့ Credential Committee ဝင်တွေကသဘောတူထားကြပါတယ်။ Credential Committee မှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင် American တရုတ်အပါအဝင်နိုင်ငံ၉နိုင်ငံပါဝင်ပါတယ် NLD ဆိုရလက်ထက်မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်ခန့်ခံရတဲ့ဦးကျော်မိုးထွန်းဟာစစ်တပ်အာဏာသိမ်းပြီးနောက်ဒီမိုကရေစီလိုလားသူတွေဘက်ကရပ်တည်ခဲ့ပါတယ်စစ်ကောင်စီကတော့ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာပေါက်အဖြစ်ဆွဆွဲပြီးသူ့နေရာမှာစစ်ကောင်စီလိုလားသူနဲ့အစားထုတ်ဖို့ကြိုးပမ်းခဲ့တာကြောင့် Credential Committee ကအခုလိုဆုံးဖြတ်ပေးခဲ့တာဖြစ်ပါတယ်
ကိုဗစ်ဒီပြူလူနာတွေပြန်လည်မြင့်တက်နေတဲ့တရုတ်နိုင်ငံကစီးပွားရေးအခြေကြာကြတဲ့ရှန်ဟိုင်းမြို့ကြီးမှာမူဂျိုကျောင်းနဲ့သူငယ်ရန်းကျောင်းအားလုံးကိုဒီဇင်ဘာ19ရက်တနင်္လာနေ့ကစတင်ပြီးတော့ပိတ်ပင်ထားဖို့အတွက်ရှန်ဟိုင်းပညာရေးဘျူရိုကဒီကနေ့စနေနေ့မှာညွှန်ကြားချက်ထုတ်လိုက်ပါတယ်။မူလာတန်းအလဲတန်းနဲ့အထက်တန်းကျောင်းတွေကအတန်းအများစုကိုလည်းအွန်လိုင်းကနေတင်ကြားဖို့ပြောထားပါတယ်။တရုတ်အစိုးရကတင်းချက်တဲ့ကိုဗစ်စီကံသတ်မှတ်ချက်တွေကိုပယ်ဖျက်ခဲ့ပြီးတဲ့နောက်ကိုဗစ်ဒီပြူလူနာတွေပြန်လည်မြင့်တက်နေပါတယ်။ရောဂါလက္ခဏာမပြင်းထန်သူတွေအနေနဲ့ရောဂါပြောက်တဲ့အထိအိမ်မှာပဲနေဖို့အတွက်အာဏာပိုင်တွေကပြောကြားထားပါတယ်။တရုတ်နိုင်ငံတဝမ်းမြို့တွေမှာတော့ကိုဗစ်လှိုင်းပြန်လည်ဖြစ်နေပုံရတာကြောင့်ရောဂါလက္ခဏာပြင်းထန်မှဆေးရုံတွေလာကြဖို့တိုက်တွန်းနေပါတယ်။ဘေကျင်းမြို့တော်မှာတော့နှာခေါင်းထဲထည့်ရတဲ့ကိုဗစ်ရှူဆေးကိုကျန်းမာရေးတာဝန်ရှိသူတွေကကိုဗစ်အားဖြင့်ကာကွယ်ဆေးအနေနဲ့ဒီကနေ့စနေနေ့မှာထည့်ပေးနေပါတယ်။ဆန္ဒပြမှုတွေကြောင့်အစိုးရရဲ့လော့ကဒေါင်းသတ်မှတ်ချက်တွေအပါအဝင်တင်းကျပ်တဲ့ကိုဗစ်စီးကန်းတွေကိုပြီးခဲ့တဲ့သတင်းပတ်မှာဖြေလျှော့ပေးခဲ့ပြီးတဲ့နောက်ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတွန်းအားပေးလုပ်နေပါတယ်။အထူးသဖြင့်တက်ကြီးရွယ်အိုတွေရောဂါအခံရှိသူတွေကိုကာကွယ်ဆေးထိုးဖို့တိုက်တွန်းနေပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံရဲ့ကွန်မြူနစ်ပါတီခေါင်းဆောင်ဟိုဆေမာရီယာစီဆွန်ဟာနယ်သာလန်နိုင်ငံမှာတောက်ကြနေကကွယ်လွန်သွားပြီလို့ပါတီတာဝန်ရှိသူတွေကစနေနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုလိုက်ပါတယ်စီဆွန်ဟာဖိလစ်ပိုင်ကွန်မြူနစ်ပါတီကိုတည်ထောင်သူဖြစ်ပြီးကွယ်လွန်ချိန်မှာအသက်83နှစ်ရှိပြီဖြစ်ပါတယ်ဘာယောဂါနဲ့ကွယ်လွန်နေဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူးဖိလစ်ပိုင်ကွန်မြူနစ်ပါတီ PCP ကို1968ခုနှစ်ဒီဇင်ဘာလမှာစတင်ထူထောင်ခဲ့တာဖြစ်ပြီးပါတီရဲ့လက်နက်ကင်တပ်ဖွဲ့အဖြစ်ပြည်သူ့တပ်မတော် PNA ကို NPA ကိုထူထောင်ခဲ့ပြီးလက်နက်ကင်လှုပ်ရှားခဲ့ပါတယ် NPA နဲ့အစိုးရတပ်ဖွဲ့တွေအကြားတိုက်ပွဲတွေပဋိပက္ခတွေဖြစ်ပွားခဲ့တာကြောင့်အနည်းဆုံးလူ4000လောက်သေဆုံးခဲ့ပါတယ်ကွန်မြူနစ်ပါတီခေါင်းဆောင်ဟိုဆေစီဆွန်ဟာအာဏာရှင်သမ္မတမာကိုစ်လက်ထက်မှာဖမ်းဆီးထောင်ချခံခဲ့ရပြီး1986ခုနှစ်မာကိုစ်ပြုတ်ချပြီးနောက်အကြမ်းတောင်ကနေပြန်လည်လွတ်မြောက်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးဥရောပတိုက်မှာတွားရောက်နေထိုင်ခဲ့တာဖြစ်ပါတယ်2002ခုနှစ်မှာတော့သူကအမေရိကန်အစိုးရကအကြမ်းဖက်သမားစီရင်သွင်းပြီးခီးသွွာလာခွင့်ကိုပိတ်ပင်ခဲ့ပါတယ
်။ကမ္ဘာဖလားတတိယနေရာလူပွဲကအခုမှကြာခဲ့မြန်မာစံတော်ချိန်9နာရီခွဲမှစတင်တော့မှဖြစ်ပါတယ်။ကာတာနိုင်ငံကာလီဖာအင်တာနက်ရှင်နယ်ကွင်းမှာခရိရှားအသင်းနဲ့မော်ရိုကိုအသင်းတို့ကစားကြမှာပါ။ခရိရှားအသင်းက2018ကမ္ဘာဖလားတို့ကဖိုင်နယ်မှာပြင်သစ်အသင်းကိုရှုံးခဲ့ပြီးတော့ဒုတိယနေရာရခဲ့တဲ့အသင်းဖြစ်ပါတယ်။မော်ရိုကိုအသင်းကလည်းကမ္ဘာဖလားပွဲတွေမှာဆင်မီဖိုင်နယ်အထိပထမဆုံးတက်ခဲ့တဲ့အာဖရိကတိုက်ထဲကအာရပ်နိုင်ငံတစ်ခုဖြစ်ပါတယ်။အခုပွဲဟာခရိရှားအသင်းကနံပါတ်10လူကာမော်ဒရစ်နောက်ဆုံးကစားတဲ့ကမ္ဘာကဖလားပွဲဖြစ်ကောင်းဖြစ်နိုင်ပါတယ်။2016ကမ္ဘာဖလားဒီကမှာ2006ခုနှစ်ကမ္ဘာဖလားပွဲကစလို့အခု2022အထိခရိရှားအသင်းအတွက်ကစားခဲ့တဲ့ဒီလူကာမော်ဒရစ်ကိုဘောလုံးသမိုင်းမှာအကောင်းဆုံးကွင်းလှည့်ကစားသမားတစ်ယောက်ဖြစ်နေဖော်ပြပြောဆိုခဲ့ပါတယ်။နိုဝင်ဘာလ20ရက်နေ့ကစတင်နေတဲ့2022ကမ္ဘာဖလားပွဲရဲ့နောက်ဆုံးဘောလုံးပွဲကိုတော့နှစ်ဖန်တနည်းနည်းမှကစားကြမှာပါ။လက်ရှိကမ္ဘာဖလားချန်ပီယံပြင်သစ်အသင်းနဲ့အာဂျင်တီးနားအသင်းတို့ကစားကြပါလိမ့်မယ်။ပြင်သစ်အသင်းအနေနဲ့ကမ္ဘာဖလားကိုဆက်ယူထားနိုင်ဖို့ကြိုးစားမှာဖြစ်တယ်လို့ဘောလုံးအကျော်အမော်လီယိုနယ်မက်ဆီရဲ့အာဂျင်တီးနားအသင်းကလည်းတတိယအကြိမ်ကမ္ဘာဖလားရနိုင်ဖို့အကြိမ်အနည်းကစားမယ်လို့မျှော်လင့်ရပါတယ်။ပြင်သစ်အသင်းရဲ့နောက်ဆုံးနောက်တန်းကစားသမားတွေဖြစ်တဲ့ဥပါမေဂါနိုဗရန်ကိုတာကိုနာတီအပါအဝင်ကစားသမား9ယောက်နေမကောင်းဖြစ်နေကြပါတယ်ရှင်။
ထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုစောမိုးကြောင့်နဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမတိုင်ခင်စနေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတဝန်းကလူ့ခွင့်ရင်းအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးကိုနားဆင်ကြရအောင်ပါဒီတစ်ပတ်မှာတော့ Digital စနစ်ကြောင့်နိုင်ငံကူးလက်မှတ်ရဖို့ခက်ခဲနေတဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်စစ်ကောင်စီက Passport နိုင်ငံကူးလက်မှတ်တွေကို Digital စနစ်အဖြစ်ပြောင်းလဲချိန်ကစလို့နိုင်ငံကူးလက်မှတ်ရနိုင်ဖို့ပိုခက်ခဲသွားတယ်လို့ကိုရန်လျှောက်ထားသူတွေကပြောကြပါဗျ။အထူးသဖြင့်တိုင်းရင်းသားတွေနဲ့ဘာသာခြားတွေအတွက်အခက်အခဲကြုံနေကြရတဲ့အကြောင်းဒုအသံအစီအစဉ်မှာတင်ပြထားပါဗျ။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကအစူစီးတင်ဆက်ပေးထားပါဗျရှင
်ตัวถ้าติ้งไล่ไปเนี่ยแล้วลงว่าไม่เอาพี่พี่รู้สิงเนี่ยทางานรีคลาสเนี่ยแหละพาสปอร์ตก็ชัดตันตู้ล่ะเนาะพี่อ่ะครับ
ဒီဆိုရင်ကြောင်းလန့်မှုတွေအပြည့်နဲ့ကျွန်တော်တို့ဟိုလွတ်လပ်ခွင့်တွေဆုံးရှုံးပြီးတော့ဆိုရင်ကြောင်းလန့်မှုတွေနဲ့ပဲနေထိုင်ရမယ့်လူ့အခွင့်အရေးတစ်ခုဖြစ်အောင်ဒါတို့စနစ်တကျနဲ့ဒါဟိုလှုပ်ဆောင်နေရပါတော့
ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမြန်မာနိုင်ငံရဲ့အစိုးရအသီးသီးကနိုင်ငံသားစီစီရေးကပြားတွေနဲ့တကောင်စီရင်တွေကို Digital စနစ်ပြုလုပ်ဖို့ဆွေးနွေးခဲ့ကြပြီးနိုင်ငံသားတွေအကြားပုံမကောင်းမွန်စေချင်တာဖြစ်တယ်လို့ဆိုကြပါတယ်ဒီလုပ်ငန်းစဉ်ကိုစစ်ကောင်စီကအရှိန်မြှင့်လှုံ့ဆော်ခဲ့ပါတယ်ဒါပေမဲ့နိုင်ငံသားတွေဆိုတာဘယ်သူတွေကိုဆိုလိုတာပါလဲစစ်ကောင်စီရဲ့ရွေချက်အစစ်အမှန်ကဘာပါလဲပြီးတော့ဒီကိုရေးကိုတာအချက်လက်အားလုံးကို digital အဖြစ်ပြောင်းလဲလိုက်ရင်ဘလို့တည်ရမှုတွေရှိနိုင်ပါတည်းမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြာဖြစ်ပါတယ်လုံခြုံရေးအခြေအနေကြောင့်ဆောင်းပါးအတွင်းကနာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်
ကိုစီကမြန်မာနိုင်ငံမှာတည်ကြတဲ့အလုပ်တစ်ခုရှိနေတဲ့အစိုးရဝန်ထမ်းတဦးဖြစ်ခဲ့ပါတယ်။အခုတော့သူကထိုင်းနိုင်ငံမှာတရားမဝင်နေထိုင်နေပါတယ်။ကိုစီကမြန်မာနိုင်ငံစစ်အာဏာသိမ်းမှုကိုစန့်ကျင်ကြောင်းပြသတဲ့အနေနဲ့ 2021ခုနှစ်မှာအာဏာဖီဆိုင်ရေးလှုပ်ရှားမှုတွေပါဝင်ခဲ့ပါတယ်2022ခုနှစ်မှာတော့ထိုင်းနိုင်ငံကိုသွားနိုင်ဖို့သူ့ရဲ့နိုင်ငံကူးလက်မှတ်ကိုတက်တန်းတိုးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့သူ့အိမ်မက်ဟာအချင်းကြီးဖြစ်တယ်ဆိုတာမကြခင်မှာသိလိုက်ရပါတယ်။စစ်ကောင်စီလက်အောက်မှာရှိနေတဲ့ဝင်ကြီးဌာနတွေက CDM ဝန်ထမ်းတွေရဲ့စည်ရင်းတွေကိုအချင်းချင်းမျှဝေထားကြပါတယ်။စည်ရင်းတွေကိုနိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံတွေနဲ့လေးစိတ်ကလူဝင်မှုကြီးကြပ်ရေးယုံတွေကိုပါပေးပို့ထားပြီးသားဖြစ်ပါတယ်။ပို့ဆိုးတာကကိုရီးကိုတာအချက်လက်တွေအားလုံးကဒီဂျစ်တယ်စနစ်နဲ့ထည့်သွင်းထားပြီးသားဖြစ်နေပါတယ်
။ဟိုဟာလေးလေးကထပ်ပေါ်ကျွန်တော်စူးစမ်းဘူးလေပေါ့နော်။ကျွန်တော်ရှိမှာ2ယောက်တော့ရှိတယ်တော်ပါလေ။သူကလည်းပညာရေးဝန်ကြီးဌာနပါရောဂူပဲ။ရောဂူပေါ့နော်။ယာတို့ကရောဂူတော့မှာပါ။အဲ့လိုမျိုးအလုံးမပေးဘူးပေါ့ကျွန်တော်တို့အဲ့လိုစီဗီယာဆိုတာနဲ့ကိုမရဘူးနဲ့။ဒီပတ်ဖို့ရောမှာပိတ်တာတာရှိတယ်။ကျွန်တော်တို့စီဗီယာလစ်တယ်ရှိနေတာဆိုတော့အဲ့လိုအဲတကယ်လို့ပတ်ဖို့ရောမှာလော့ခဲ့ပြီးရှိနေတော့မှာပဲကျွန်တော်တို့ဒီလေရိတ်ကတော့ဘလို့မှမလွတ်ပါဘူးအဲ့ဒါတော့
2021ခုနှစ်မေလကစပြီးစစ်ကောင်စီကနိုင်ငံတော်နိုင်ငံသားစစ်စီရေးကတ်ထုတ်ပေးခြင်းနိုင်ငံသားစစ်စီရေးကတ်နဲ့ဒကောင်စင်းတွေကို digital စနစ်နဲ့ကူးပြောင်းဖို့တန်ခင်းစီမံကိန်းကိုစတင်ခဲ့ပါတယ်2022ခုနှစ်ဇွန်လမှာတော့လူတဦးချင်းစီရဲ့နိုင်ငံသားစစ်စီရေးကတ်ပေါင်း52တန်းကို digital စနစ်နဲ့ပြောင်းလဲပြီးဖြစ်ကြောင်းကြေညာခဲ့ပါတယ်ဒါပေမဲ့အဲ့ဒီမတိုင်ခင်ကလေးကနိုင်ငံကူးလက်မှတ်အသစ်ပြုတ်လောက်တာဒါမှမဟုတ်တက်တန်းတိုးတာလုပ်မဲ့သူတွေကနိုင်ငံကူးလက်မှတ်ရုံးကိုမသွားရောက်မီမှာအွန်လိုင်းကနေ QR code ရက်ချင်းယူထားဖို့လိုအပ်ကြောင်းကြေညာခဲ့ပါတယ်။မြန်မာလူအခွင့်အရေးလှုပ်ရှားသူနီကီဒိုင်းမွန်ကစစ်ကောင်စီကဒီစနစ်ကိုသူတို့ရဲ့အကျိုးစီးပွားအတွက်ဆောင်ရွက်တာဖြစ်တယ်လို့ဒုအတန်ကိုပြောကြားခဲ့ပါတယ
်။ဟိုကနေပြီးတော့ကြိုးကန်ပြီးတော့လူတွေကိုစောင့်ကြည့်တယ်။သူတို့ရှိမှာဒီ blacklist လို့ခေါ်တယ်ပေါ့နော်။ဒီဟိုအမည်ပြသူတို့ကတော့ဒီစောင့်ကြည့်စင်ရင်ပေါ့နော်ဒီပြည်သူတွေထဲမှာဘယ်သူတွေက active list တွေလဲဘယ်သူတွေကလူခွင့်လှူရှားတဲ့လူတွေလဲဘယ်သူတွေကနိုင်ငံရေးသမားတွေလဲဆိုစောင့်ကြည့်တဲ့စင်ရင်တွေကိုသူတို့ဖန်တီးထားပြီးတော့အရင်တော့လည်းစောင့်ကြည့်တယ်ခုကျတော့ဒီပညာတွေမြန်မာလာတဲ့အခါကျတော့သူကဒီ digitalize လုပ်လိုက်တော့ပေါ့နော်ဒီ digital ဒီပညာတွေနဲ့စောင့်ကြည့်ဖို့စူးစမ်းတာပေါ့အဲ့တော့ပြည်သူတွေအဓိကဆုံးရှုံးတာပြည်သူတွေကမလွတ်လပ်တော့ပေါ့နော်အချိန်ပြည့်ကျွန်တော်တို့ကြောက်လန့်နေရမယ
်မနွေတယောက်ကတော့သူ့ရဲ့လွတ်လပ်စွာခရီးသွားလာခွင့်ဤဆုံးရှုံးသွားပါတယ်။သူမရဲ့နိုင်ငံသားစီစီရေးကတ်မှာမြန်မာ၊အိန္ဒိယ၊မွတ်စလင်ဆိုပြီးတစိကတ်ခံထားရတာပါ။သူ့ passport အစ်စ်လိုအပ်တဲ့အခါမှာတော့တက်တန်းတိုးဖို့မဖြစ်နိုင်ဘူးဆိုတာသူသိလိုက်ပါတယ်
။ကျွန်မ passport သွားလုပ်တဲ့အချိန်မှာတော့အိုမန်သွားဖို့ပေါ့နော်။သူတို့ကဘီဟိုပါ passport တက်တန်း၃နှစ်အထက်မှာရှိရမယ်ပေါ့နော်။တော့ passport နဲ့နှစ်ပဲရှိတဲ့ခါကျတော့အမှားနဲ့ passport တက်တန်းတိုးဖို့ကိုလုပ်တဲ့ခါကျတော့ online booking နဲ့မှရမယ်ဆိုတော့ကျွန်မပွဲစားကိုအပ်တယ်ပေါ့ပွဲစားကကျတော့ဘာသာချားလားပေါ့ဆိုတော့ခါကျဟုတ်တယ်ဘာသာချားပေါ့ဘာသာချားဆိုရင်တော့နေဦးဘာသာချားတွေကလိုရတာရှိတယ်ဆိုပြီးတော့မှအမှားကို cancel သွားတယ်ပေါ့
QR booking စနစ်ကလူတိုင်းအတွက်အလွန်ခက်ခဲပြီးအချိန်ကုန်တယ်ဆိုတာကိုသက်သေပြနေပါတယ်လူတွေကတော့အမြန်ရလိုစိတ်နဲ့ပွဲစားတွေကိုငွေကြေးပေးပြီးကြိုးစားကြပါမယ်ရချင်းရဖို့အတွက်တော့ရတတပတ်များစွာကြာမြင့်နိုင်ပြီးတော့နိုင်ငံကူးလက်မှတ်ရရှိဖို့ကလည်း၄လလောက်အထိကြာနိုင်ပါတယ်။အရင်ကနိုင်ငံကူးလက်မှတ်ရဖို့က14ရက်လောက်ကြာတတ်ပါတယ်။ဒို့အတန်ကနိုင်ငံကူးလက်မှတ်စနစ်တင်နဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနကိုအကြိမ်ကြိမ်ပြောဆိုဖို့စူးစမ်းခဲ့ပေမဲ့အကြောင်းပြန်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ဒီဇင်ဘာလ5ရက်နေ့မှာတော့နိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံကအွန်လိုင်းဘုတ်ကင်စနစ်ကိုအသစ်ပြန်လည်မွမ်းမံနေပြီးလက်ရှိ QR စနစ်ကိုခေတ္တရပ်ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်။တချို့သောတိုင်းရင်းသားလူမျိုးစုတွေနဲ့ဗုဒ္ဓဘာသာဝင်မဟုတ်သူတွေအတွက်တော့နိုင်ငံကူးလက်မှတ်ရရှိဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲ။မှတ်ပုံတင်ကတ်တွေကို digital အဖြစ်ကူးပြောင်းလုပ်ဆောင်တာကကန့်သက်ချက်တွေနဲ့ခွဲခြားဆက်ဆံမှုတွေပိုများလာစေပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဦးမောင်အတွက်ကတော့ဒါကစိုးဝါတဲ့အကျိုးဆက်တွေဖြစ်လာပါတယ်။သူကနိုင်ငံခြားသွားပြီးအရေးပေါ်ဆေးကုသမှုခံယူနိုင်မှုမျှော်လင့်နေခဲ့တာပါ။ဒါပေမဲ့သူ့ရဲ့နိုင်ငံသားစစ်စီရေးကတ်မှာမွန်ဘင်ဂလီမွတ်စလင်ဘာသာဝင်ဆိုပြီးမှတ်ပုံတင်ထားပါတယ်။မမလွင်ကဥမောင်အတွက်နိုင်ငံကူးလက်မှတ်တက်တန်းတိုးဖို့ကူညီစူးစမ်းပေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။
တော့ကိုသွားတာအနာမသိင်ကာလပြူရလည်းမရှိဘူးအနာမသိင်ကာလရထားလို့ဘောအခုကျမပြောတဲ့ဆို80နဲ့နည်းရှိတဲ့ဦးလေးကြီးဟာသူကသူ့ရဲ့ကတ်ဆိုးတက်တာ2023 January မှာပုံမှာဆိုတော့သူကအနာမသိင်မှာသူကတုံးခေါက်ချုံနဲ့ရှောက်လို့ရထားတယ်
အဲ့ဒါကြောင့်အနာမသိခင်ကတော့တုံးခေါချိုးနဲ့မွန်ပလက်ဆန်နာလီထက်တာအဲ့လိုမျိုးရခဲ့တယ်ပေါ့နော်အဲ့တော့အခုကအနာသိနေတဲ့ချိန်မှာတုံးခေါချိုးတွေပဲဟိုကထက်တင်လိုက်တယ်အဲ့လိုဝမ်းမရတော့ဘူးပြီးလို့ရှိရင်ဆန်နာလီပလက်ပြန်လေဘတ်စိုးကစက်တန်းထိုးတာအောင်ပြန်ထွက်တာ
အာနာပိုင်းနေရထောင်960ခုနှစ်မှာတုံးခေါချိုးမှတ်ပုံတွေနေကိုရက်ဆိုင်ခဲ့ပြီးတော့ပန်းရောင်ကတ်တွေကိုစားထိုးပေးခဲ့ပါတယ်။ဒါပေမဲ့မွတ်စလင်အများစုနဲ့အချို့သောလူအုပ်စုတွေတော့မပါဝင်ခဲ့ပါဘူး။မမလွင်ကရခိုင်ပြည်နယ်ကရိုဟင်ဂျာကျောင်းသားလေးတူကိုပြည်ပပညာသင်ဆရာဖို့ဂျိုးပန်းခဲ့ပေးပေမဲ့အလားတူခွဲခြားဆက်ဆံမှုအတားအဆီးတွေတွေ့ရှိခဲ့ရပါတယ်။အဲရခိုင်ကပေါ့နော်အခုလောလော
ကျွန်တော်ကပိုင်းအောင်ကမရှိဘူးနောက်တစ်ခုအဖတ်ဆိုပိုင်းအောင်ကမရှိတော့ပတ်ဆိုပါလို့မလုပ်မြောက်သူတို့ကင်ထားတဲ့စက်ကလည်းသုံးဖောက်ချိုးလည်းမဟုတ်ဘူးဘာလည်းမဟုတ်တော့ပတ်ဆိုပါလည်းရှောက်လို့မြောက်ကုလသမဂ္ဂလူ့အခွင့်အရေးကွန်ဗင်းရှင်းရဲ့အပိုင်း6မှာလူတိုင်းဟာဥပဒေအရလူတအုပ်အဖြစ်နေရာတိုင်းမှာအသိမှတ်ပြုနေပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်အန်ယူဂျီအစိုးရပြည်ထ
က်မှတ်နဲ့နိုင်ငံကူးလက်မှတ်ဆိုတာဒါကိုကြည့်ချင်းအဖြစ်ခွဲခြားမှုကိုဖော်ဆောင်စီတဲ့ခွဲခြားမှုလုပ်ဖို့အတွက်အတိမတ်ပြုတဲ့ကပြားမဟုတ်ပါဘူးနိုင်ငံကူးလက်မှတ်ဒီမှာနိုင်ငံသားလက်မှတ်ဒီမှာခွဲခြားမှုဖြစ်စေတဲ့တိုင်းရင်းသားတို့ခွဲခြားမှုဖြစ်စေတဲ့ဘာသာတို့ဒါတွေကိုဖော်ပြလေတိတ်ကုန်မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒါတွေဖော်ပြတဲ့ကိစ္စတွေရှိနေတယ်။အဲ့ဖော်ပြခြင်းပေါ်မှာမူတည်ပြီးသက်ဆိုင်ရာလူမျိုးသက်ဆိုင်ရာနေရာသက်ဆိုင်ရာဒေသတွေပေါ်မှာမူတည်ပြီးတော့နောက်ထပ်ခွဲခြားမှုဖြစ်စေတဲ့အရာကကျွန်တော်လက်ရှိကြုံတွေ့ရတဲ့ခက်ခဲဖြစ်ပါတယ်။
ဒါဟာဒီဂျစ်တယ်စနစ်ရဲ့အစပဲရှိပါသေးတယ်။လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကဝန်ထမ်းတွေကိုလက်ပွေရာမျက်လုံးစကန်နဲ့မျက်နှာမှတ်မိခြင်းစတဲ့တုပယူလို့မရတဲ့ဇီဝအချက်လက်အမျိုးအစား၃မျိုးကောက်ယူဖို့လေ့ကျင့်သင်ကြားထားပြီးဖြစ်တယ်လို့သိရပါတယ်။စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာအဲ့ဒီအချက်လက်တွေကိုနေပြည်တော်မှာရှိတဲ့အစိုးရဝန်ထမ်းတွေစီကနေကနဦးစုဆောင်းထားပြီးဖြစ်တယ်လို့ဆိုပါတယ်။
ကောင်းကောင်းအတုံးချလဲဆိုလို့ရှိရင်ဒါတကယ်ကောင်းမွန်တဲ့စနစ်တစ်ခုဖြစ်မှာမို့လို့အဲ့လိုမဟုတ်ဘဲနဲ့ခုနအလွဲသုံးစားလုပ်ပြီးတော့ခုနသူလုံနေတဲ့လောက်ရက်ဒီပဲပြန်ကြည့်မယ်ဆိုလို့ရှိရင်ဒါနီလန်ပေါင်းစုံနဲ့ဒီလိုသူ့ကိုဖိနှိပ်နေရပါတော့ဒီစိုးရင်ကြောင်းလန့်မှုတွေအပြည့်နဲ့ကျွန်တော်တို့ဟိုလွတ်လပ်ခွင့်တွေဆုံးရှုံးပြီးတော့စိုးရင်ကြောင်းလန့်မှုတွေနဲ့ပဲနေထိုင်ရမယ့်လူ့အခွင့်အရေးတစ်ခုဖြစ်အောင်ဒါသူတို့စနစ်တကျနဲ့ဒါဟိုလှုပ်ဆောင်နေရပါတော့ဟောလူနေစုပေါ့နော်ဒီလူမျိုးစုလူနေစုပတ်သက်ဝင်နေပေါ်ကပို့ပြီးတော့သူတို့တက်ကဒီဟိုဟိုအဓိကဒီခွဲခြားဆက်ဆံမှုတွေခုနကဒီ institutionalize လုပ်ထားတယ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီးဖရန်ကီးယားမြန်မာနဲ့ Foundation ဟီရွန်တဲတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါရရှင်
။ဖရန်ကီးယားမြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုဆက်ပြီးဒီပတ်အတွင်းသတင်းစူးစီးမှုတွေကိုမတင်ဆက်ပေးခင်မှာဥတည်မောင်တန်ဆွေးနွေးတင်ဆက်ပေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အခွင့်အရေးတွေမရသေးတဲ့မြန်မာနိုင်ငံကမတန်ဆွမ်းသူတွေအကြောင်းဆွေးနွေးထားတာပါ။မတန်ဆွမ်းသူများဆိုင်ရာနိုင်ငံတကာပြည်ညင်မှာမြန်မာနိုင်ငံလက်မှတ်ရေးထိုးခဲ့တာဒီဇင်ဘာ9ရက်နေ့မှာဆက်တက်နှစ်ပြည့်သွားပါပြီ။မြန်မာနိုင်ငံကမတန်ဆွမ်းသူတွေပြည်ညင်ပါအခွင့်အရေးတွေရနိုင်ပါရဲ့လား။ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာရွှေမင်းသားဖောင်ဒေးရှင်းမြန်မာရဲ့ဥက္ကဋ္ဌဦးမြတ်သူဝင်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားတာနားဆင်ပါရှင့်။
ဒီမှာလာလူခွင့်ရေးအထိမ့်မှလာလို့ပြောရမယ်ထင်ပါတယ်ဒီဇင်ဘာ10ရက်နေ့ဟာလူခွင့်ရေးနေ့ဖြစ်ပါတယ်2021ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာမတန်စွမ်းပုဂ္ဂိုလ်များဆိုင်ရာအခွင့်အရေးနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးခဲ့ပါတယ်ဒီပတ်စီစဉ်မှာတော့မတန်စွမ်းသူများရဲ့အခွင့်အရေးနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဦးမြတ်သူဝင်းဖြစ်ပါတယ် မင်္ဂလာပါဦးမြတ်သူဝင်ခင်ဗျာ
မင်္ဂလာပါဆရာမင်္ဂလာပ
ါဟုတ်ကဲ့မြန်မာနိုင်ငံကမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာပြည်ညင်းနိုင်ငံကစာချုပ်ကိုလက်ပတ်ရေးထိုးထားခဲ့တာခုဒီဇင်ဘာလမှာ17နှစ်ရှိခဲ့ပါပြီအင်္ဂလိပ်လိုအားဖြင့်တော့ Convention on Rights of Persons with Disabilities အတူအားဖြင့် CRPD လို့လည်းသိကြတာများပါတယ်ဆိုတော့အဲ့ဒီသဘောတူညီချက်မှာပါတဲ့အခွင့်အရေးတွေအားလုံးကိုတော့ကျွန်တော်တို့ဒီစီစဉ်ကနေရနေတဲ့အချိန်တွင်းမှာအကုန်လုံးကိုတော့ကျွန်တော်တို့ဆွေးနွေးနိုင်မှာမဟုတ်ပါဘူးဆိုတော့ဆရာကြီးမြန်မာနိုင်ငံကမတန်ဆွမ်းသူတွေအတွက်အဓိကကြားတဲ့အခွင့်အရေး၅ခုကိုပြောပါဆိုရင်အဲ့ဒီ၅ခုကဘာတွေများဖြစ်မလဲဆရာ
တရားပြည်နဲ့တရားပြည်ကသူတို့ပြောနေတဲ့အတူတရားပြည်ထဲမှာကိုပဲတိကလာချင်းနေနဲ့မြေပြင်ချင်းနေနဲ့ရလဲ क्वे ပြနေတာတွေရှိတယ်ဆရာအဲ့တော့ကျွန်တော်တို့ဒီလက်တွေ့ကြကြလက်ရှိအနေထားအရကျွန်တော်မတန်ရွမ်းတွေတဲ့အခက်ခဲဆုံးရဆိုင်နေရတဲ့ပထမဆုံးကတော့အလောက်ကိုင်ခွန်လက်ဆိုဦးတဲ့ခက်ခဲနေတယ်ဆရာလောက်နိုင်ကိုင်နိုင်စွမ်းရှိတယ်လောက်တဲ့ကိုင်တက်တဲ့မတန်စွမ်းသူတွေကိုယ်တိုင်မှာကိုပဲအလောက်ကိုင်ခွန်လန်းတွေကအရန်စင်ခုံမှုတွေကျွန်တော်တို့ကြုံတွေ့နေရတယ်ဒါနံပါတ်1ပါဟုတ်က
ဲ
့ဒါခုနကကျွန်တော်ပထမဆုံးပြောတာတော့ job opportunities ကိုကျွန်တော်ပြောတာပါဒုတိယကတော့ကျွန်တော်တို့ကိုကျွန်တော်တို့ဒီရေးသွေးမြန်မာပေါ်ကြကျွန်တော်တို့မှာဟိုဆန်းဆောင်နိုင်ဖို့တဲ့ကျွန်တော်တို့မှာအခွင့်အရေးမရှိဘူးဖြစ်နေတယ်အဲတစ်ဆက်ဖက်နံပါတ်3ကတော်တော်များများလို့ပြောရလိမ့်မယ်ဆရာခုနလုံလိုက်ကိုင်နိုင်ရန်ရှိတယ်လုံတက်ကိုင်တက်တဲ့ဆိုတော့မတန်ငန်းနေရှိတယ်လို့အတော်များများကတော့လို့ဖို့ကိုင်ဖို့ခက်ခဲပြီးအများကြီးရှိတဲ့ပြင်းထန်တဲ့မတန်ငန်းလူတွေဝေးလံဒေတာတွေစတဲ့ဖြစ်အမျိုးမျိုးရှိနေတယ်ပါရှိတယ်မတန်ငန်းလူတွေကလည်းအခြေခံစောင့်နေရေးတွေကိုကြီးထောက်ပံ့မှုတွေလက်ရှိနေထားမှာမရှိသလောက်မဆိုးသလောက်လေးပဲရှိတော့မရှိသလောက်နေပါတာတွေပဲကျွန်တော်တွေ့ရတယ်ဆရာဒါနံပါတ်3နေနံပါတ်4ကတော့ကျွန်တော်ကျမ်းမာရေးဆောင်ဆောင်မှုတွေအရင်နေနေတယ်လို့ကျွန်တော်ပြောချင်တယ်ဆရာနောက်ဆုံးတစ်ချက်အရေးလက်ကြည့်တယ်ဒါရှေ့၄ချက်ရင်းပြူလို့ပြောတာမဟုတ်ဘူးနောက်ဆုံးတစ်ချက်ကကျွန်တော်တို့မှာ social security မရှိတယ်လို့ခံစားနေရဆရာမြန်မာနိုင်ငံမြန်မာမျိုးပုံမှန်အမိသေးမြင့်ထိုင်ကြတဲ့မတန်ငန်းသူတွေအများစုကတော့လူမှုဆိုလုံခြုံရေးရရှိတယ်လို့ကျွန်တော်တို့အသိမခံစားရအောင်ဖြစ်ဒါတော်တော်အရင်ကြီးကြည့်ပါဆရာအဲ့ငါချက်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့2017ခုနှစ်ခရဲကသူတို့ဒီနိုင်ငံတကာဝေါ်ဒူစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တွတ်တော်နှစ်ဆက်ရှိခဲ့တယ်လို့ပြောလို့ရပါတယ်ဆိုတော့ဆယ်နှစ်ဆိုတဲ့အချိန်ကာလဟာဒီဒုခွင့်ရတရားဖြစ်ပေါ်တိုးတက်လာအောင်လုပ်မယ်ဆိုလို့ရှိရင်အစိုးရတွေအနေနဲ့တွတ်တော်တွေအနေနဲ့အတော်တန်လုပ်လို့ရတဲ့အချိန်ကာလလို့ပြောလို့ရနိုင်မယ်ထင်ပါတယ်ဆိုတော့အဲ့ဒီသဘောတူညီချက်ရာဘာဥပဒေတွေကိုမြန်မာနိုင်ငံကလုပ်နိုင်ခဲ့တယ်လဲပထမဆုံးသူတွေရဲ့အခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေတဲ့သူတယောက်နေနေနဲ့ပေါ့နော်ဒါဥမြတ်သူဝင်အနေနဲ့အားရပါရဲ့လားခင်ဗျာ
ရစီယာဗီဒီယိုလက်မှတ်ထိုးထားပြီးတဲ့အတွက်ကြောင့်ကျွန်တော်တို့တိုင်းပြည်ရက်တဖိုင်းလောက်ထားပြီးတဲ့အတွက်ကြောင့်ကျွန်တော်တို့တိုင်းပြည်မှာဥပဒေတစ်ခုပေါ်ပေါက်လာတယ်ဒါ2015တုန်းကပေါ်ပေါက်လာတယ်ကျွန်တော်တို့နော်2015တုန်းကကျွန်တော်တို့အတန်ကန်းသူများကြီးခွင့်ရများဆိုင်ရာဥပဒေဆိုတော့ကျွန်တော်တို့ပေါ်ပေါက်လာတယ်ဒါကကျွန်တော်တို့အပြည့်အစုံကျွန်တော်တို့ကြိုးဆိုတယ်ဒါတော့ကျွန်တော်တို့လက်ခံပါတယ်နောက်2019မှာတော့နီယူဗရီပေါ်ပေါက်လာတယ်ပေါ့နော်အဲ့တော့နီယူဗရီမပေါ်ပေါက်ခင်ကလည်းပဲနီယူဗရီမပေါ်ပေါက်သေးတဲ့အတွက်ကြောင့်မတန်ငန်းသူတွေရဲ့ခွင့်ရေးဖော်ဆောင်မှုမှာအကန့်တတ်တွေရှိတယ်ဖော်ဆောင်မှုအခက်အခဲတွေရှိတယ်ဆိုပြီးတော့လည်းပြောနေကြကျွန်တော်တို့အဲ့ဒီအရာလည်းပြောတယ်ဒါပေမဲ့နီယူဗရီပေါ်ပေါက်လာတဲ့ခါမှလည်းပဲကျွန်တော်တို့ကိုယ်တိုင်ကန်စားရတဲ့အနေအထားအရာချစ်တယောက်ရှိမှုအားနည်းတယ်လို့တော့ကျွန်တော်မြင်ရောင်းတယ်ကျွန်တော်တို့ကိုဒါတွေလုတ်ပေးထားပါတယ်ဆိုပြီးတော့เจ้าญาติတခုအနေနဲ့အဲထဲတွင်းပေါ်ပြဖို့လောက်တာတာလောက်ပဲအဲဥပဒေတွေရွေးဆဲခဲ့တယ်လို့ကျွန်တော်တို့ထင်တယ်ပူပေါင်းဆောင်ရွက်ခဲ့ကြပြီပေါ်ပေါက်လာပြီးနောက်ပိုင်းမှာလည်းပဲဥပဒေအာဏာတက်ရောက်မှုကကျွန်တော်တော်တော်လေးကိုမေးမွန်းထုတ်ဆရာရှိတယ်ဘာလို့ရေးပြမှာတကယ်လက်တွေ့အကောင့်တွေပေါ်တဲ့ခါမှာမတန်တန်းသူတွေရဲ့ဥပဒေကျွန်တော်2015ဥပဒေနဲ့2019နေ့ဥပဒေပေါ်မှာ အားလာတတ်ရမှုနည်းတယ်လို့ကျွန်တော်တို့ခံစားရတယ
်ဟုတ်ကဲ့ဒီလိုနိုင်ငံတကာသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ပေါ့နော်ကျွန်တော်တို့ဆိုင်ယာအစိုးရအဖွဲ့တွေကို NGO တွေကနေပါဆော်စီရတာတွေရှိပါတယ်ဆိုတော့ဒီလွတ်တော်နှစ်ရက်နော်နိုင်ငံရေးပါတီနှစ်ခုမတူတဲ့နိုင်ငံရေးပါတီနှစ်ခု ਨੇ လဲဒါမြတ်သူဝင်တို့ဆက်ဆံခဲ့ရမယ်လို့ထင်ပါတယ်အဲ့ဒီလိုဆော်ဆွေးဆိုတော့ဘယ်လိုများဖွာတယ်လဲအတွေ့အကြုံကဘယ်လိုရှိခဲ့တယ်လဲခင်ဗျာ
ခုနကကျွန်တော်ပြောခဲ့တယ်မတန်ကန်းသူတွေရေးကိုငါတို့ဆိုးရတဲ့ထက်မှာအဲထက်သွင်းစဉ်းစားပါတယ်လို့ပြောဖို့တော့တို့ရပါတယ်အဲဒီအတွက်တို့ credit တော့ရပါတယ်ထက်သွင်းစဉ်းစားပါတယ်လို့ပဲကျွန်တော်ပြောတာနော်ထက်သွင်း account ထဲပို့ဖို့မှာရင်အားနေအပြုတကောကတော့သူနားထောင်တယ်နားထောင်တယ်နောက်တစ်ခါကျတော့ပြောနေကြစကလုံးတစ်ခုပေါ့ကျွန်တော်တို့တိုင်းပြည်ဟာဖွံ့ဖြိုးတိုးတက်စေနိုင်ရင်အပြောင်းအလဲတွေအများကြီးလုပ်အောင်မှာအပြောင်းအလဲအများကြီးတွေကြားထဲမှာမတန်ဆွဲရေးကိစ္စကကျွန်တော်တို့ထည့်သွင်းတော့ဆောင်ရွက်ပါမယ်ဆိုတဲ့သဘောတရားလောက်ပဲပြောတယ်။အမှန်တကယ်ကျွန်တော်လက်ခံပါတယ်ကျွန်တော်တိုင်းပြည်မှာအများကြီးကျွန်တော်တို့ဆောင်ရွက်စရာရှိတဲ့ခါမှာဒါတွေပြီးကမှမတန်ဆွဲရေးကိုထည့်သွင်းဆောင်ရွက်မယ်ဆိုရင်တော့အရင်နောက်ကျသွားလိမ့်မယ်။ဒါတိုင်းပြည်တည်းလေဖွံ့ဖြိုးတိုးတက်ဖို့မှာနှောင့်နှေးသွားလိမ့်မယ်ဆိုတာကိုကျွန်တော်များထောက်ပြတယ်။ဟိုနိုင်ငံရေးသဘောပဲပြောရမလားdiplomacy ဆန်ဆန်မဲလားပြောရမလားတော့မသိဘူးသူတို့တော်တော်တော့နားထောင်နေဆို listen ကြတာเนาะ implement လုပ်တဲ့အပိုင်းမှာတော့ကျွန်တော်တို့စဉ်းစားကြရှိတယ်။နောက်တော့ပြင်ကျွန်တော်တို့လွှမ်းမိုးနေတာက charity မတန်ခမ်းသူတွေရေကိုတနာလို့ဂယုဏတက်တဲ့အနေနဲ့ဆောင်ရွက်ပေးရမယ်ဆိုတဲ့အမြင်လောက်ကိုပဲကျွန်တော်တို့တွေ့ရတယ်။အဲ့ဒါတော့ဆိုရနှစ်ခုလုံးမှတိတ်ပြီးတော့သူကြောင့်မို့မရှိဘူး။ဒါဒီအခွင့်အရေးတစ်ခုလုတ်ကိုလုတ်ကိုလုတ်ပြရမယ်ခြံထားလို့မရဘူးခြံမထားတော့ခြံတော့ခြံမထားကိုယ့်ဘက်ကိုကြံခဲ့တာပဲဆိုရယ်စင်ကြေးပေးဖို့လည်းအဆင်မပြေဘူးမကြံတော့အောင်မကြံအောင်သူတို့ခြံမထားပဲနဲ့ကျွန်တော်ခေါ်ရမယ်ဆိုတော့သူတို့ပြောပြတယ်အဲ့တော့အစိုးရကခုပိုင်းမှာတော့ဟိုကျွန်တော်တို့ဒီ NLD ဆိုရလက်ထက်မှာလေဝန်ကြီးဌာနကနော်ဝန်ကြီးဌာနက PPC ဆောင်ရွက်တာတွေရှိတယ်ဒါပေမဲ့ဝင်ကြီးဌာနချင်းချင်းချိတ်ဆက်မှုဆောင်ရွက်မှုတွေမှာတော့အစိုးရနဲ့ဆက်လို့မအားနိုင်ခဲ့တယ်ကျွန်တော်အစည်းအဝေးတွေတက်တဲ့အခါမှာမြို့သားကော်မတီအစည်းအဝေးတွေတကယ်ကိုကြီးကြီးတွေတဲမှာတော့ဟိုဘယ်လိုခေါ်မလဲတိုက်လိုက်လေးလေးနဲ့ဖက်လင်းတကင်းပြောဆိုတော့ညာလေးပဲအဲ့ဒါတွေကတို့မြေပြင်ပေါ်မှာရောက်ရှိမှုအားနေခဲ့တာကိုပြောပြရတယ်ရောက်ရှိခဲ့ရင်လည်းအချိန်ကာလလေးခဏလေးတွင်မှာပဲရောက်ပြီးတော့နောက်ပိုင်းတော့မေးပြောက်သွားတာကိုပြောပြရတယ်အဲ့တော့ဟိုကျွန်တော်တို့ကအပြုသဘောတော့ကြိုးစားပါတယ်အရင်တော့မရှိတာတဲ့စာရင်တော့ရှိလာတယ်ညွန်လေးကျက်လေးတွေရှိလာတယ်ဆောင်ရွက်မှုလေးတွေမြင်တွေ့လာရတယ်ဒါပေမဲ့ထိရောက်မှု effectiveness တဲ့ဒီဘက်ကကျွန်တော် practice လုပ်ဖို့ပိုင်းမှာတော့ကျွန်တော်တို့မှာတော့အားမလိုအားမရနေမှာကြုံရပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီလူခွေရေလှူရှာမှုတွေကိုကြည့်လိုက်ရင်လည်းမြန်မာနိုင်ငံထဲမှာဥပမာ Rohingya ခွေရေလှူရှာမှုဒါအမျိုးသမီးခွေရေလှူရှာမှုတို့တိုင်းသားလူနည်းစုတွေရဲ့ခွေရေလှူရှာမှုဆိုတော့ဒါကဒီလှူရှာမှုတွေရဲ့အတန်တွေကနိုင်ရှင်မှုအရပြောရလို့ရှိရင်မတန်ဆွမ်းသူများရဲ့အခွင့်အရေးလှူရှာမှုတွေပို့ပြီးတော့များကျယ်နေသလားလို့ဒါကျွန်တော်ဘေးကကြည့်တဲ့လူတစ်ယောက်အနေနဲ့အဲ့ဒီလိုထင်မြင်ရပါတယ်ကြားတဲ့အတန်အားနည်းနေတာဘာကြောင့်လဲဆရာဆွေးနွေးပေးစေချင်ပါတယ်ဒါလေးလေ
မြန်မာနိုင်ငံမှာဖြစ်တင်းနေထိုင်ကြတဲ့မတန်ဆွမ်းသူတွေဘဝကဘလောက်ခက်ခဲကြမ်းတမ်းလို့တကယ်လိုအပ်နေပါတယ်ဆိုတာကိုမိမောင်းထုတ်ပြဖို့မှလည်းအားနည်းတယ်လို့ကျွန်တော်တို့တော့ဒီလိုတည်းမြင်တယ်အဲ့တော့ဘုရား statement ပဲထုတ်လို့ဘုရားဘလိုပဲလုပ်လို့အမျိုးသမီးခွင့်ရကလေးတငယ်ခွင့်ရအဲ့ GPD တော့ပါလာတာတွေရှိတော့မတန်ဆန်း disable မပါလာဘူး။ဘာမှကျွန်တော်တို့ passing with disability ပါလာဘူးဆရာ။တိုင်းသားခွင့်ရပါလာပြီမဲ့မတန်ဆန်းဆိုတာတော်တော်နေတယ်။အဲ့တော့ကျွန်တော်တို့ပါတဲ့ CV လို့ကျွန်တော်တို့ပါတဲ့အတိုင်းဝိုင်းလို့ပါ냐ရှိလာရင်တော့ကျွန်တော်တို့မျက်နှာမြင်လိုက်ရင်တော့မတန်ဆန်းဆိုတဲ့စကလုံးတွေဖတ်လာပြီမဲ့ကျွန်တော်တို့မျက်နှာတွေမပါတဲ့အနေထားတွေမှာမတန်ဆန်းဆိုစကတော့အရင်နေတာကိုတွေ့ရတယ်အဲ့တော့ကျွန်တော်ဇက်မနာကြည့်တာလေဖြစ်ကောင်းဖြစ်နိုင်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာမိတင်းနေထိုင်ကြတဲ့မတန်ဆန်းသူတွေရဲ့ခက်ခဲကြမ်းတမ်းလွန်လှတဲ့အခြေအနေအမှန်တွေကိုမသိကြသေးတာလေဖြစ်နိုင်တယ်တတိမထားမိကြည့်တာလေအများကြီးဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒီကျွန်တော်တို့ဟိုစိတ်ပြက်ဟိုအနောက်ဆုံးကိုမလိုပါဘူးကျွန်တော်တို့မှာမိဖက်ဖွဲ့စည်းအများကြီးရှိပါတယ
်ဟုတ်တဲ့နိုင်ငံခြားအလူရှင်တွေကဒါကြားမှမျိုးသမီးခွင့်ရကိစ္စဒါအများကြီးကျွန်တော်တို့ပညာသင်စုတွေပေးတယ်။ တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စအများကြီးပေးတယ်ဒါပေမဲ့ကျွန်တော်တစ်ခါမှမကြားဘူးခဲ့ဘူးပသာစွမ်းသူများအတွက်ပညာသင်စုဆိုတဲ့ဟာကိုတသက်ပပခေါင်းစဉ်ထားပြီးတော့လေအလူချင်းနိုင်ငံတွေကပေးခဲ့တာကျွန်တော်မကြားဘူးခဲ့ဘူးဆိုတော့ဒီတော့နောက်ဆုံးမင်းကုန်းလေးပါအဲ့ဒီအလူချင်းနိုင်ငံတွေရဲ့မူဝါဒချမှတ်သူတွေကိုရောနော်ကျွန်တော်တို့နိုင်ငံရေးဘက်ကဆုံးဖြတ်ချက်ချတဲ့မူဝါဒနိုင်ငံရေးလမ်းစဉ်เนาะချနေတဲ့သူတွေကိုရောเนาะနောက်ဖြစ်လာမြဲအစိုးရတွေကိုရောအချံပေးပါဆိုလို့ရှိရင်ဦးမြတ်သူဝင်တူတူတုတ်တုတ်နဲ့ဘလူများချံပေးခြင်းပါလေနောက်ဆုံးမင်းကုန်းလေးပါခင်ဗျဟုတ်ကဲ့
inclusion ဆိုတာကအစိုးရကနေမှမတန်ငန်းသူတူကိုဇပွဲမှာခေါ်ပြီးတော့ကလဖိုင်လေးတော်တော်နဲ့ပေးခိုင်ခိုင်ကိုလောက်နေတော့ inclusion ဖြစ်inclusive net principle ကျွန်တော်တို့ decision making process တိုင်းမှာလေးကျွန်တော်ပါတယ်ကျွန်တော်မတန်ငန်းသူတွေခုနပြောလို့ဘာရေးညာကြီးမှာမတန်ငန်းသူတွေကြံခဲ့နေတယ်ကြံခဲ့နေတယ်ကြံနေစေဖြစ်တယ်ဆက်လက်ကြံလာနိုင်သေးတယ်ချန်ထားတဲ့နိုင်နေတယ်ဒါပေမဲ့ဘာကျွန်တော်တို့ decision making process တွေမှာကျွန်တော်တို့မပါခဲ့ရတဲ့အတွက်တော့ site နဲ့ decision maker တွေထဲမှာလည်းပဲမတန်ငန်းသူတွေနဲ့ပတ်သက်ပြီးတော့မတန်ငန်းရေးကမပါမဖြစ်ပါကိုပါရမယ်အရင်ကအရေးကြီးတဲ့ issue ဖြစ်ပါလေဆိုတာကိုဟိုကျွန်တော်တို့အများကြီး advocate လုပ်ဖို့လိုပါလိမ့်မယ်သူတို့အနေနဲ့ကျွန်တော်ဒီတဲ့လက်ထိတွေ့ဆက်ဆံမှုတွေအများကြီးလုပ်ဖို့လိုပါလိမ့်မယ်ကျွန်တော်ဘယ်လိုပဲဖြစ်ဖြစ်ဒီ decision making process ဒီမှာကျွန်တော်တို့ပါလိုက်မှာဒါဘာလို့ဆိုကျွန်တော်တို့
ချက်ချတဲ့ဖြစ်စဉ်တွေပေါ့နော
်နော်အမျိုးသမီးခွင့်ရတော့မတော်ဘုံတို့ဘာလို့ဘယ်လိုပဲပြောနေမယ်မတန်ငန်းခွင့်မှာတက်တက်မတ်မတ်ဆိုမပါလာသေးတော့အဲ့ဒါဘာလို့ကျွန်တော်တို့တနာတော့ခေါ်လိုက်ပြီဆိုရင်သဘောတာတာလောက်နေတော့အဆင်မပြေတော့ဒါဒီလော့ကိုလော့ပေးရမယ်ကျွန်တော်တို့ရကိုရမယ်ခွန်ရေးဆိုတာကိုအဲဒီတဲ့ပို့တရှိလာဖို့တဲ့ကျွန်တော်တို့အများကြီးစူးစမ်းရအောင်မယ်လို့ပြောကြည့်ပါဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မြတ်သူဝင်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဟုတ်ကဲ
့ဟုတ်ကဲ့
အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ရွှေမင်းသားဖောင်ဒေးရှင်းမြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးမြတ်သူဝင်ဖြစ်ပါတယ်ကျွန်တော်တင်ပါပါ
ခွင့်ရရမရသေးတဲ့မြန်မာနိုင်ငံကမတန်ဆွမ်းသူတွေကြောင့်ဥတ္တမောင်တန်းကဆွေးနွေးတင်ပြပေးသွားတာပါ VOA ရဲ့စနေညပိုင်းမြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွေ့ဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus Application ကို download ရယူပါ
ဖြူရီကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေနဲ့ဆက်သွယ်မေးမြန်းကအစီအစဉ်ကိုနားဆင်ရပါမယ်။အရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေကိုပြောပြပေးချင်ပါတယ်။ကနေဒါအစိုးရကတန်ခတ်ပိတ်ဆို့မှုတွေထပ်တိုးလှုပ်ဆောင်ပါတယ်။ NLD အစိုးရလက်ထက်ဗဟိုဘဏ်ဒုဥက္ကဋ္ဌဥပိုးဘိုးငယ်ကိုထောင်တန်း220ချမှတ်လိုက်ပါတယ်ဒီလိုတပတ်အတွင်းထိတ်တန့်ရမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကစူးစီးတင်ပြပေးထားတာနားဆင်ပါရှင
်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်း၃ခုနဲ့ဝန်ကြီးအဖွဲ့တွေအပါအဝင်လူပုဂ္ဂိုလ်12ဦးကိုကနေဒါနိုင်ငံကထပ်မံပိတ်ဆို့အရေးယူလိုက်ပါတယ်စီးပွားရေးလုပ်ငန်း၃ခုကတော့ Dynasty International Company Limited International Gateway Group နဲ့ Asia Sun Group တို့ဖြစ်ကြပါတယ်လူပုဂ္ဂိုလ်တွေကတော့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းပြန်ကြားရေးဝန်ကြီးဌာနဝန်ကြီးဗိုလ်ချုပ်မမောင်အောင်နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝန်ကြီးထွန်းထွန်းအောင်တယံစားသားနယ်တဘာဝပတ်ဝန်းကျင်ထိုင်နေရေးဝန်ကြီးဌာနဝန်ကြီးဦးခင်မောင်ကြီးစွမ်းအင်ဝန်ကြီးဌာနဝန်ကြီးဦးမျိုးမြင့်ဦးလျှက်စစ်စွမ်းအားဝန်ကြီးဌာနဝန်ကြီးဦးတောင်းဟန်စီမံကိန်းနယ်ဘဏ္ဍာရေးဝန်ကြီးဌာနဝန်ကြီးဦးဝင်းရှိန်စစ်မှုဝန်ကြီးဌာနဒုတိယဝန်ကြီးဦးခုကိုလွင်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်ဇင်မင်းထက်တို့ပါဝင်ကြပါတယ်။တန်ခါပိတ်ဆို့ခံရတဲ့အရက်သားတွေထဲမှာတော့ဦးအောင်မိုးမြင့်ဦးလိုင်မိုးမြင့်နဲ့ဦးမျိုးသစ္စာတို့ကတော့မြန်မာစစ်တပ်ကိုလက်နက်ကူညီပေးနေတဲ့ Dynasty International Company Limited Company 2000 Group နဲ့ညွန်ကြားရေးမှုတွေဖြစ်ကြပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အချက်အလက်တွေကိုတုံ့ပြန်တဲ့အနေနဲ့ရောရွှေကြအရေးအတွက်ပါလာမဲ့၃နှစ်အတွင်းဒေါ်လာ 288.3 တန်းကျော်ကူညီပေးမယ့်အစီအစဉ်အပါအဝင် မဟာဗျူဟာနှုတ်ဆက်တွဲကြေညာချက်တရက်ကိုကနေဒါအစိုးရကအခုနှစ်နှစ်လပိုင်းကထုတ်ပြန်ခဲ့ပါတယ်
။မြန်မာနိုင်ငံတော်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးရွားနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစည်းအမဆက်လက်ထည့်သွင်းဖို့အမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာ14ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနောက်ဆုံးထုတ်ပြန်ချက်အစီရင်ခံစာမှာအဲ့ဒီလိုဖော်ပြလိုက်တာပါ။အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပိုဆိုးလာနေတဲ့ဘာသာရေးခွင့်ရချိုးဖောက်မှုတွေလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်မှုတွေအပြင်လူဝင်ကြဒုက္ခသည်တွေရဲ့အခြေအနေကိုလည်းဒီအစဉ်ကသာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကလက်ရှိအကျပ်တဲကြားဘာသာရေးလွတ်လပ်ခွင့်ဆုပ်ယုပ်ကြဆင်းလာတာကိုကင်တွယ်ဖြေရှင်းဖို့ရှေ့ဆက်ဆောင်ရွက်တင်တာတွေကိုလည်းအစဉ်ကသာမှာအကြံပြုထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ထူးဆိုရတဲ့နိုင်ငံစည်းမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ15နိုင်ငံကိုအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကအရင်ကတည်းကသတ်မှတ်ပြီးသားဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာသူရဲ့အုပ်ချုပ်မှုတရားဝင်နေဆိုတာကိုအတိမတ်ပြုခံရဖို့အတွက်ဗုဒ္ဓဘာသာမျိုးသားရေးဝါရီတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်လို့လဲ USCIRF ကထောက်ပြထားပါတယ်
။မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ပြင်းထန်တဲ့ပြစ်ဒဏ်တွေဆင်းနေတဲ့အပေါ်နိုင်ငံတကာမီဒီယာလွတ်လပ်ခွင့်အဖွဲ့တွေကဝေဖန်လိုက်ကြပြီးဖန်ဆီးထားသူတွေကိုပြန်လည်ပေးဖို့လဲတောင်းဆိုလိုက်ကြပါတယ်။တက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန်နဲ့ထောင်ဒဏ်၅နှစ်ပြစ်ပေးခံထားတဲ့ VOA မြန်မာပိုင်းပင်နိုင်ဆောင်မရှင်ဦးစီသူအောင်မြင့်ကိုဒီဇင်ဘာ9ရက်နေ့ကပဲနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်နဲ့နောက်ထပ်ထောင်ဒဏ်9နှစ်ချလိုက်ပြီးတဲ့နောက်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ။ဦးစီသူအောင်မြင့်ကိုအခုလိုပြင်းထန်တဲ့ပြစ်ဒဏ်ချမှတ်လိုက်တာဟာသတင်းသမားတွေအပေါ်မြန်မာစစ်ကောင်စီကမတရားဖိနှိပ်မှုတွေဆက်လက်ကျူးလွန်နေကြောင်းပြသနေတာဖြစ်တယ်လို့ CPJ သတင်းသမားများကကွယ်ဆောင်ရှောက်ရေးအဖွဲ့ကဒီဇင်ဘာ13ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးသူတို့အားလုံးအမြန်ဆုံးပြန်လည်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ပြင်သစ်အခြေဆိုင်နေစီမချသတင်းသမားများအဖွဲ့ RSF ကလည်းပြင်းထန်လို့နဲ့ပြစ်ဒဏ်အပေါ်စိုးရိမ်ကြောင်းတဲ့သတင်းသမားတွေကိုပြန်လုပေးဖို့ဒီဇင်ဘာ13ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ဖိနှိပ်မှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းကလက်ပိုက်ကြည့်မနေကြဘူးလဲ RSF ကပြောပါတယ် RSF ရဲ့ဒီနေ့2022ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွန့်ကိမ့်မှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း180အနည်းမြန်မာနိုင်ငံဟာအဆင့်186မှာရှိနေပြီးလွတ်လပ်ခွင့်မရှိဆုံးနိုင်ငံတစ်ခုအဖြစ်သတ်မှတ်ထားပါတယ
် NND ဆိုရလက်ထက်မြန်မာနိုင်ငံတော်ဘူပန်ဒုဥက္ကဋ္ဌဦးပူပူငယ်ကိုအာခရီလိုက်စားမှုတိုက်ဖျက်ဥပဒေအပအဝင်စွဲချက်နှစ်ခုနဲ့စစ်ကောင်စီတရားရုံးကနေထောင်ဒဏ်120ချမှတ်လိုက်ပါတယ်မန္တလေးဦးပူထောင်မှာအကျဉ်းချခံနေရတဲ့ဦးပူပူငယ်ကိုဒီဇင်ဘာ13ရက်နေ့ကအမိန့်ချမှတ်တာဖြစ်တယ်လို့တရားရေးအသံဝိုင်းကပြောပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဦးပူပူငယ်ကိုစစ်ကောင်စီကဖမ်းဆီးသွားခဲ့တာပါစစ်ကောင်စီဘက်ကဦးပူပူငယ်ကိုနိုင်ငံခြားသုံးငွေလွှဲပြောင်းမှုတွေမှာကြီးကြပ်မှုအားနည်းခဲ့တာကြောင့်နိုင်ငံဗန္ဒာငွေကျပ်တန်းပေါင်းများစွာနှစ်နာရရဲဆိုပြီးစစ်ကောင်စီရဲ့အာဂတိတိုက်ဖျက်ရေးကော်မရှင်ကတရားစွဲဆိုခဲ့တာပါဦးပူပူငယ်ဆောင်ရွက်ချက်တွေကအာဂတိလိုက်စားမှုရှိတယ်လို့စစ်ကောင်စီဘက်ကစွပ်စွဲပြီးအာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နှစ်တရားစွဲဆိုခဲ့တာဖြစ်ပါတယ်ဦးပူပူငယ်ဟာ NLD ပါတီစီးပွားရေးကော်မတီမှာဗန်ပညာရှင်တူအနေနဲ့ပါဝင်ခဲ့ပြီး2018ခုနှစ်ဇူလိုင်လမှာဘောဘန်ဒူဂရအနေနဲ့တာဝန်ယူခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR အဖွဲ့တို့ပူးပေါင်းပြီးတော့ရင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချအနေထိုင်နိုင်ရေးအစီအစဉ်ကိုစတင်လိုက်ပြီးလို့အမေရိကန်နိုင်ငံခြားရေးဌာနကကြေညာပါတယ်။ရင်ဂျာတွေကိုယ်တော်နဲ့ကိုဂုံတိတ်ခါရှိစွာနေရပြန်နိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့ဒီအစီအစဉ်ဟာရင်ဂျာဒုက္ခသည်တွေရဲ့ပြဿနာကိုဘက်ဆုံးဖြေရှင်းနိုင်ရေးကဏ္ဍတစ်ခုအဖြစ်ပါဝင်တာဖြစ်ပါတယ်။ရွှေကြဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက် UNHCR ကတင်သွင်းလာတဲ့နာမည်စာရင်းကိုအမေရိကန်ပြည်ထောင်စုကထည့်သွင်းစဉ်းစားပေးတော်မှာဖြစ်တယ်လို့နိုင်ငံခြားရေးဌာနကဒီဇင်ဘာ13ရက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကြောင့်ဘေးထောက်ကရောက်နေကြတဲ့ရွှေကြတွေကိုအမေရိကန်ပြည်ထောင်စုကကာလကြာရှည်စွာကူညီပံ့ပိုးပေးနေခဲ့တာမှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအရာအကူအညီအဖြစ်နဲ့ဒေါ်လာ 1.9 ဘီလီယံရှိသွားပြီဖြစ်တယ်လို့လည်းပြောပါရယ်။လက်တလောအခြေခံလောအချက်တွေအပြင်စီးပွားရေးအရာလုံခြုံမှုရှိတဲ့ဒုက္ခသည်တွေအနေနဲ့အင်ရှင်နိုင်ငံမှာအသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေအပါအဝင်ပညာသင်ကြားနိုင်ရေးကိစ္စတွေကိုလည်းအမေရိကန်ကကူညီပေးနေတာကိုကြေညာချက်မှာဖော်ပြပါရယ်။လူမျိုးရုံတပ်ဖြတ်မှုလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးအမေရိကန်ပြည်ထောင်စုကဆောင်ရွက်နေကြောင်းနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ
်။မြန်မာနိုင်ငံဒေသချို့မှာစစ်တပ်ရဲ့နေမင်းရှင်းလင်းထိုးစစ်နဲ့တိုက်ပွဲတွေကြောင်းပြည်တွင်းဒုက္ခသည်အရေးအတွက်ကနေစဉ်နဲ့အမျှတိုးလာနေစေပါမြန်မာနိုင်ငံတွင်စစ်ပီးဒုက္ခသည်တွေအပါအဝင်ပြည်တွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေး အာဆီယံပါဝင်နိုင်ငံတကာကကြိုးပမ်းနေပေမဲ့လည်းအခုချိန်ထိထိထိရောက်ရောက်မဆောင်ရွက်နိုင်သေးပါဘူး။ကုလဌာနအဖွဲ့အစည်းချို့ကကူညီရာတွေရှိပေမဲ့တကယ်ဒုက္ခတွေ့နေတဲ့သူတွေစီရောက်ရှိနိုင်လောက်တဲ့အခြေအနေမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်။ပြီးခဲ့ရက်ပိုင်းထဲမှာပဲတိုက်ပွဲပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မှာစစ်ပီးဒုက္ခတွေ1,800ကျော်ရှိပြီးတဝက်လောက်က18နှစ်ရောက်ကလေးငယ်တွေဖြစ်တယ်လို့ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်။စကိုင်းတိုင်းကောလင်းဘက်မှာလည်းဒီဇင်ဘာ12နဲ့13ရက်တွင်စစ်ကောင်စီတပ်နေမြေရှင်းလင်းရေးကြောင့်ကျေးရွာ9ရွာမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့ခံခဲ့ရတဲ့ကျေးရွာတွေအတွင်းဒေသခံ5ဦးရဲ့ရုပ်အလောင်းတွေလည်းတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ဘက်ကဆွဆွဲပါတယ်။ KIA နဲ့ PDF ဖွဲ့တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်ဆွဆွဲတာတွေလည်းရှိနေပါတယ်။
တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်းတို့စူးစီးတင်ဆက်ပေးခဲ့တာပါအခုဆက်ပြီးဆက်သွယ်မေးမြန်းခန်းတစ်ခုကိုပြောပြကြမှာရယ် NDAA American အမျိုးသားကာကွယ်ရေးဥပဒေမူကြမ်းနဲ့မြန်မာအရေးနဲ့ပတ်သက်ပြီးနိုင်ငံရေးဖော်ပြချက်ကိုကြည့်ရင်စစ်ကောင်စီကိုအတိအမှတ်ပြုဖို့ညှင်းပယ်ထားပြီး NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်ဖော်ပြထောက်ခံမှုပေးထားတာကိုတွေ့ရတယ်လို့မြန်မာအရေးလှုပ်ရှားသူတွေကယူဆပါတယ်မြန်မာအရေးလှုပ်ရှားသူရှေ့ပြေးအတန်အဖွဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မာကိုကိုသားညုံဦးကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ဒေါခင်အောင်မာ view ကိုခုလိုလက်ခံဖြေချပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်အဓိကမေးချင်တာကတော့ဒီအောက်လွှတ်တော်ကနေပြီးတော့မကြာခင်ကအတည်ပြုလိုက်တဲ့ NDAA American အမျိုးသားကာကွယ်ရေးဥပဒေချမ်းနဲ့ပတ်သက်လို့ပါ။ဒီဥပဒေချမ်းနဲ့မှာမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်လက်တော်များများကိုထည့်သွင်းထားပါတယ်ခင်ဗျာ။အဲ့တော့အရေးကြီးဆုံးအချက်ကဘာဖြစ်မယ်လို့ယူဆပါမယ်။
အရေးကြီးဆုံးအချက်ကတော့ကျွန်မမြင်တာကဒီအမျိုးသားကာကွယ်ရေးလုပ်ပိုင်မဲ့အဥပဒေအောက်ထဲမှာထည့်လိုက်တာကအရေးကြီးတယ်။အရေးကြီးတယ်ဆိုတာကိုပြောချင်တာတော့အဲဒီအမေရိကရဲ့အမေရိကန်အစိုးရရဲ့ပုံမှန်ဥပဒေတစ်ခုထဲမှာဟိုမပြတ်မကွက်ပါသွားတယ်ဆိုတဲ့ဟာပေါ့နော်။ဒါပေမဲ့အဲ့မှာကျွန်တော်တို့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့ကျွန်မမြင်တဲ့ဥစ္စာအဓိကထူးခြားချက်လို့လည်းပြောလို့ရတယ်။အရေးကြီးတဲ့ဥစ္စာကနိုင်ငံရေးအရသူတို့ရဲ့နိုင်ငံရေး statement ပေါ့နော် policy ချိန်ညာချက် statement ကအရေးကြီးတယ်လို့ကျွန်မမြင်တယ်။အဲ့မှာအဓိကကခုနက NUG NUCC CRPH ပြီးသွားလို့ရှိရင်အဓိကEROs တွေနဲ့ PDF တွေကိုဒေတာနံပါတ်တက်ပြီးတော့မှသူတို့ကိုနှိပြကြမယ်အကူအညီပေးဖို့ဆိုတာ Federal အကူအညီပေးဖို့ဆိုတဲ့ဟာပါတယ်။ကျွန်မထင်တယ်အဲ့ဒါကနိုင်ငံရေးအရအင်မတန်မှထူးခြားပြီးတော့မှအရေးကြီးတဲ့အချက်လို့မြင်ပါတယ်ရှင့်။ဟုတ်ကဲ့
ဒီဥပဒေထဲမှာနည်းနည်းကျွန်တော်သတိထားမိတာက NUG အမျိုးသားညီညွတ်ရေးအစိုးရ NUCC နောက် PDF ပြည်သူ့ကာကွယ်ရေးတပ်ဒီဖွဲ့စည်းတွေကိုနာမည်နဲ့တကွဖော်ပြထားတာတွေ့ရပါတယ်ခင်ဗျာ။ဒါဟာထူးခြားမှုတစ်ခုခုရှိမယ်လို့ယူဆစရာရှိပါလား
။ဥပဒေပြုတ်ရဲဆိုတဲ့အတိတ်ပဲဟိုကကျွန်မမြင်တာဒါအတိတ်မှပြုတ်တာလုံးဝရှင်းသွားတယ်။အဲလိုပဲကျွန်မတို့ယူဆရမယ်။ဘာဖြစ်လို့လဲဆိုတော့သူတို့အတိတ်မှမပြုတ်ဘူးဆိုလို့ရှိရင်ဒီလိုမျိုးဥပဒေသူတို့နိုင်ငံရဲ့ဥပဒေထဲမှာတိတ်စားဒီလိုမျိုးနာမည်တွေတက်ပြီးထည့်သွင်းပြီးတော့မှရေးထားနေစရာပြောပေါ်ပြနေကြာမလို့ဘူးလေနော်အဲ့ဒီတစ်ခုပေါ့နောက်တစ်ခုကပို့ပြီးထူးခြားရင်နောက်တစ်ချက်ပါပါလဲဆိုတော့သူတို့ဒီ NDAA ကနေပြီးတော့มาပေးမဲ့အကူအညီတွေပေါ့နော်အကူအညီတွေကိုစာကတ်စဒီစစ်အုပ်စုနော်ဒီစစ်အုပ်စုနဲ့စစ်အုပ်စုနဲ့အာဆက်ဆက်နွယ်နေတဲ့စစ်အုပ်စုရဲ့ control စစ်အုပ်စုရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့အဖွဲ့တွေစီကနေဖြတ်ပြီးတော့มาမပေးဘူးမပေးရဘူးဆိုတဲ့ဟာပါတယ်အဲ့ဒါလည်းအရန်နိုင်ငံရေးအရာမှာကျွန်တော်တို့အရန်အရေးကြီးတဲ့အချက်ဖြစ်တယ်ပြောချင်တာတော့ဒီခုနကဒေါ်လာရေးအရာစုတွေအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ EAO တွေအပါအဝင်ကိုနာမည်တွေနဲ့အတိအမှတ်ပြုပြီးတော့မှသူတို့ကိုအကူအညီပေးမယ်လို့ပြောတဲ့အချိန်ထဲမှာသူတို့ပေးတဲ့အကူအညီကခုနကစေအုပ်စုစီကမဖြတ်ရဘူးစေအုပ်စုရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အဖွဲ့တွေကမဖြတ်ရဘူးဆိုတော့စေအုပ်စုကိုနိုင်ငံရေးအရာအတိအမှတ်မပြုရုံနဲ့မကဘူးဘာအကူအညီမှအဲသူတို့နဲ့ပတ်သက်တာတွေဆိုပတ်သက်တဲ့အခွင့်အရေးတော့မပေးရဘူးဆိုတဲ့ဟာပို့ပြီးတော့မှအရေးကြီးတဲ့အချက်လို့လည်းကျွန်မမြင်တယ်ဒီထက်မ
ှဒါပေမဲ့ဒီဥပဒေချမ်းထဲမှာတော့ခုန EAO တွေတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေနောက် PDF တွေကိုနန်းလီဒါအစစ်စတန့်လက်နက်မဟုတ်တဲ့အကူအညီထောက်ပံ့နေပေးမယ်ဆိုတာတိကျဖော်ပြထားပါတယ်ဒါဟာဒီတိုင်းဒေသဖွဲ့စည်းတွေနဲ့ PDF တွေလုပ်နေတဲ့ခုခံစစ်ဒီစစ်ရေးနဲ့ပတ်သက်လို့လက်မခံဘူးမထောက်ခံဘူးဆိုတဲ့သဘောများသိရောက်ပါလား
သူတို့ပြောရတော့နီးပညာအကူအညီဆိုတဲ့သဘောမျိုးပေါ့နော်အဲ့ထဲမှာကနန်းလီဒါဆိုတော့သူကလက်နက်တွေမပါဘူးဆိုတဲ့သဘောဖြစ်တော့ပေါ့ဒါပေမဲ့ကျွန်မတို့မှန်းကြည့်တဲ့အခါမှာပေါ့နော်အတိတ်တွေကိုဖွင့်ကြည့်တဲ့အခါမှာနီးပညာအကူအညီပေးရဆိုရင်လေဒီနီးပညာဟာခုနကစေရေးတော်လှန်ရေးတင်အားစုတွေကိုနီးပညာအကူအညီပေးရဆိုရင် စည်ရေးလက်နက်မပါတော့လဲပဲဒီဤပညာဟာစည်ရေးနဲ့ပတ်သက်တဲ့ဟာဖြစ်မယ်ဆိုတာမျိုးကိုကျမတို့မှန်းကြည့်လို့ရမယ်လို့ထင်ပါတယ်ဒါပေမဲ့တို့ဘက်ကတော့ပို့ပြီးတေချာအောင်ပြောထားတာလို့ကလက်နက်တော့မဟုတ်ဘူးမှယူကရိန်းကိုတို့ပေးနေတယ်လို့လက်နက်တွေပို့ပေးတာမျိုးတော့မဟုတ်ဘူးဆိုတဲ့သဘောတော့ရှင်းအောင်ဖော်ပြထားတယ်ဒါပေမဲ့ကျမမြင်တာကအဲ့ဒီစည်ရေးလုပ်တဲ့အခွင့်အရေးကိုဤပညာအကူအညီဆိုတဲ့ကြားထဲမှာတော့ခုနကစည်ရေးပိုင်းဆိုင်ရာပတ်သက်မှုတွေကတော့မရှိဘဲတော့နေလို့မရအောင်လုပ်တယ်ရှင
်အခုဒီ NDA အမူအကျောင်းထဲမှာဘာမား Act နဲ့ပတ်သက်လို့ဘာမား Act ထဲမှာပါတဲ့အချက်လက်တော်များများကိုထည့်သွင်းထားတွေ့ရပါတယ်ခင်ဗျာပြောမယ်ဆိုရင်ဘာမား Act ဆိုတာကမြန်မာဒီမိုကရေစီလှုပ်ရှားသူတွေကဒီ American ဆူရအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဥပဒေတရားချက်ချင်းနာပေါ်လာစီကိုသူတို့မျှော်လင့်ခဲ့ကြပါတယ်ဒါဘာမား Act ပါဒါပေမဲ့ဖြစ်မလာခဲ့ပါဘူးအခုတော့ဒီဘာမားအက်ကအချက်လက်တော်များများက NDA ထဲမှာပါလာပါတယ်။အဲ့တော့ဆူရူရာကဘာမားအက်ကဒီတိုင်းဆိုရင်ဖြစ်မလာတော့ဘူးဆိုတဲ့သဘောသိရပါလား။အ
ာကျွန်မတို့နေမှာတော့လုံးဝဖြစ်เสียမရှိတော့ဘူးပေါ့နော်။အဓိကက NDA ထဲမှာသူကခုနကဘာမားအက်ကိုသူကသူတို့တွက်ချက်ပြီးတော့မှသူတို့လိုချင်တာတွေမပါသေးလို့ထပ်ထည့်ချင်တာဟိုအရင်ဘာမားအက်ထဲမှာရှိထားပြီးသားတချို့အချက်တွေကိုသူတို့မလိုဘူးမလိုဘူးမြင်လို့ဖယ်လိုက်တာဆိုတော့ဘာမားအက်ကိုသူကဒီ NDAA အောက်ကိုလာထည့်လိုက်တာပဲရှင်းရှင်းပြောရရင်တော့အဲ့တော့အရင်အောက်လွတ်တော်ကနေကြာထားတယ်ဒါပေမဲ့အထက်လွတ်တော်ကအတီမပြုတ်ဘူးလीเนาะအထက်လွတ်တော်ကမကြောက်ဘူးလीမကြောက်တော့အဲ့ဒီအောက်လွတ်တော်အတီပြုတ်ပြီးအထက်လွတ်တော်မကြောက်ဘဲနဲ့အရင်ရှိထားတဲ့ဘာမားအက်ကအခုပုံတံဟိုဘယ်လိုခေါ်မလဲအဲ့ဒါကိုဟိုဖြတ်ဒီဖဲဟိုမှာထပ်ထည့်ဒီမှာထပ်လုပ်ရင်းနဲ့လေဒီဘာမားအက်က NDAA အောက်ကိုရောက်သွားပြီလို့ကျွန်တော်တို့အဲ့လိုမျိုးအဲ့လိုမျိုးကျွန်တော်တို့ရှင်းရှင်းနားလည်လို့ရပြီလို့ကျွန်မမြင်တယ်
။အခုဒီ NDA ကအောက်လွှတ်တော်ကနေပြီးတော့တည်ပြုပြီးပါပြီ။အထက်လွှတ်တော်ကတည်ပြုဖို့ကြံပါတယ်။နောက်သမရကနေပြီးတော့လက်မှတ်ထိုးဖို့ကြံပါတယ်။ဒီနှစ်ဆက်ဖြတ်ပြီးတော့မှဥပဒေဖြစ်လာပါတော့။ဆိုတော့ကဒီဥပဒေဖြစ်လာပြီဆိုလို့ရှိရင်ဒီမြန်မာနိုင်ငံဒီမိုကရေစီရေလှှရှားမှုတွေတက်ဘလောက်ထိအထောက်ပံ့ဖြစ်စေမယ်လို့ညွှန်လဲပါလဲခင
်ဗျ။နိုင်ငံရေးအရာ American အစိုးရဒီ Federal အတွက်ကိုပံ့ပိုးမယ်ဆိုတဲ့ဟာမျိုးနဲ့เนาะတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေဟိုအရင်တည်းကလည်း American အစိုးရကပုံမှန်တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့လည်းသူတို့ဆက်တွယ်တာပဲဆက်ဆံမှုရှိတာပဲ engage လုပ်တာပဲဒါပေမဲ့တစ်ခါမှဒီလိုမျိုးfederal ကိုထောက်ခံပြီးတော့မှ policy အနေနဲ့သတ်မှတ်ပြီးတော့မှခုနလိုကလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေကိုတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေကိုပါအခုညီပေးမယ်ဆိုတာမျိုးတစ်ခါမှဒါမျိုးမရှိခဲ့ဘူးလေเนาะ American ရဲ့မြန်မာနိုင်ငံဒီမိုကရေစီနဲ့ထောက်ခံမှုတမိုင်းမှာဒါကြောင့်မလို့ကျမတို့ဗာလည်းပြောနှစ်နှစ်လောက်ဖြတ်တန်းလာရတဲ့ຫນွေဥတော်လိုင်းရေးအတွက်ကတော့အချိန်တလောက်နှစ်နှစ်ကြီးတောင်ဆောက်ရလာလို့လေတစ်ဖက်ကမြန်မြန်ဖြစ်စေခြင်းစောနဲ့ကျမတို့အားမရဖြစ်နိုင်တယ်အခုပထမရှိထားတဲ့ Burma Act ထဲမှာပါသည်မအကုန်လုံးအချက်တွေမပါဘူးအထူးသဖြင့်ကျမတို့ဒီ Ranger အရင်နဲ့ပတ်သက်ပြီးတော့မှတေချာထည့်ထားတဲ့အချက်တွေဆိုရင်အခုဒီ NDA အောက်ထဲမှာပါတာမျိုးတော့ကျမတို့မတွေ့ရဘူးအဲ့တော့ပြောချင်တာတော့ကျမတို့မှန်းနေ perfect ဖြစ်ပြီးတော့မှအရန်ကိုကောင်းတဲ့အလုံးစုံပြည့်စုံတဲ့ Burma app ကိုတော့လုံးစုံလုံးမရနိုင်ဘူးသို့တော့ခုနကကျမပြောသလိုပဲနိုင်ငံရေးအရအင်မတန်မှအရေးကြီးတဲ့ခုနက federal ကိစ္စလိုမျိုး PDF တို့ဒီဘာလဲဒီ ERO ကိုပတ်မကူညီမှုပေးမယ်ဆိုတာမျိုးပြောလိုက်တာတွေကတော့ကျမတို့အတွက်ဒါအင်မတန်မှဟိုကြီးမားတဲ့နော်ဟိုဗာလဲအဆင့်တစ်ခုကို American ဆိုရကသူတို့ပတ်ပိုးမယ်ဆိုတဲ့ဟာမျိုးဖြစ်သွားတယ်။နောက် sanction တွေသူတို့ထပ်လုပ်လိမ့်မယ်။အဲ့တော့လာမယ့်ကာလထဲမှာကျမတို့ကဒီစစ်အုပ်စုနဲ့နော်သူရဲ့ဟိုဒီ NDA အောက်ထဲမှာဖော်ပြထားတဲ့ Burma Act ထဲမှာဆိုလို့ရှိရင်စစ်အုပ်စုနဲ့ပတ်သက်ဆက်နွယ်နေတဲ့သူတွေအကုန်ပါတယ်။တဦးချင်းလည်းပါတယ်။ဟိုဗာလဲဟိုအင်အားစုလိုက်လည်းပါတယ်။ဆိုတော့ကျမတို့လာမယ့်လာပိုင်းလေးမှာနေမယ်တမရလက်မှတ်ထိုးပြီးတဲ့မကြခင်ကာလမှာနေသူဒီဒါကိုအကောင့်ထဲပုံမှုလေးတစ်ခုပြီးတစ်ခုတော့လာမယ်လို့ကျမတို့လို့မြင်လို့ရတယ်ဆိုတော့အရေးတော့အရန်ကြီးပါတယ်ဒီထက်ကျမတို့ပို့ပြီးတော့မှသူတို့ဥပဒေကတချို့နေရာတွေမှာကြဲကြဲပြန့်ပြန့်နဲ့အတိတ်ပဲဖွင့်ဆိုပြီးထားတာတွေရှိတော့ကျမတို့လိုချင်တဲ့တိတိကျကျလိုချင်တဲ့ဟာတွေကိုရနိုင်ဖို့ကိုလည်းNUG NUCC နော် CRPH ERO တေကလည်းဒီကောင်းဒီအတီအင်အားစုတွေရဲ့ခေါင်းဆောင်တွေကလည်း American အစိုးရနဲ့ဒီနေရာမှာနဖူးတွေဒူးတွေတေးသေးချာချာအသေးစိတ်ကိုလိုရဲ့ဥစ္စာတွေလိုချင်တာတွေကိုတေးသေးချာချာပြောဖို့ package ပေးဖို့တော့လိုပြီးလို့ကျွန်မမြင်နေရှင်ဟုတ်ကဲ့
နောက်ဆုံးအနေနဲ့ဒီ American အစိုးရရဲ့မြန်မာလူမှုဒေါ်လာတွေပတ်သက်လို့ဟိုကတော့ညှိချပါလိုက်ပြပြောမယ်ဆိုရင်မြန်မာနိုင်ငံမှာဆက်အနာတင်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြမှုတွေဖြစ်လာတယ်ဒီဆန္ဒပြမှုတွေကိုစစ်တပ်ကအကြီးအကျယ်နှိမ်နင်းတဲ့အခါမှာနေရာနဲ့မြန်မာနိုင်ငံကနေရာနဲ့တော်ပြင်းများမှာ PDF တွေဖွဲ့ပြီးတော့ဒီခုခံစစ်တပ်မျိုးတွေဖြစ်လာပါတယ် အဲ့ဒီအချိန်မှာဒီနိုင်ငံတကာရဲ့အကူအညီသူပြအမေရိကန်စီကနေပြီးတော့လက်နက်အကူအညီတွေရမလားဆိုပြီးတော့မျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့ဖြစ်မလာခဲ့ပါဘူးဒါပေမဲ့ဒီနောက်ပိုင်းမှာယူကရိန်းရေခဲယူကရိန်းအခြေအနေယူကရိန်းနိုင်ငံနဲ့ဒီရုရှားကနေပြီးတော့ချူချော်မှုအခြေအနေပေါ်လာပါတယ်အဲ့တော့ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ကတော့အမေရိကန်ပြည်ထောင်စုကထောက်ပံ့နေလက်နက်ပါထောက်ပံ့ပါတယ်ခင်ဗျအဲ့တော့ဒီအခြေအနေမှာမြန်မာဒီမိုကရေစီလှုပ်ရှားသူတွေဘက်ကမေးခွန်းရှိလာပါတယ်အဲ့တော့ယူကရိန်းနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့မူဝါဒကဘာကြောင့်များအဲ့လိုကွဲပြားနေပါလဲ။နောက်အောင်မှာဘယ်လိုများမြင်ပါလဲ
။ဒါတို့ကြည့်လို့ရရှင်တော့အနည်းဆုံးနှစ်ချက်ပဲကျွန်တော်တို့သုံးသပ်လို့ရမလို့မြင်တယ်။တကယ်ကြတော့ Ukraine နဲ့ Ukraine ရဲ့အခြေအနေကို sorry Ukraine ကိစ္စနဲ့ပတ်သက်လို့ရှိရင်အမေရိကရဲ့သူ့ရဲ့နိုင်ငံရေးအကျိုးစီးပွားပေါ့နော်။အဲ့ဒါကအမေရိကတခုလည်းမဟုတ်ဘူးကျွန်မမြင်တာခုနကဒီတခြားနိုင်ငံကြီးတွေပါဝင် NATO ပါဝင်ခုနကရုရှားကိုသူတို့ဘယ်လိုသုံးသပ်ပြီးဘယ်လိုကြည့်လဲရုရှားကိုသူတို့ဘယ်လိုပိတ်ချင်လဲဆိုတဲ့အပေါ်မှာယူကရိန်းကိုဘယ်လောက်ထောက်ပံ့မလဲဆိုတဲ့ဥစ္စာရဲ့အဖြေအထွက်လည်းကျွန်မမြင်တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံကြောက်တော့ခုနကဒီပထဝီဒီနိုင်ငံရေးအနေအထားအရာဟော Geopolitics အရာဟောခုနကတရုတ်ရှိနေတာအပါအဝင်ပြီးတော့ကျွန်တော်တို့အာဆီယံပေါ့နော်အာဆီယံကနေပြီးတော့မှမြန်မာနိုင်ငံပြည်ထနာကိုဒီဘုံသဘောတူညီချက်၅ချက်နဲ့ဖြည့်ရှင်းဖို့ဆိုတဲ့ဥစ္စာကိုကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်နဲ့ပါအမေရိကအပါဝင်ရောအားလုံးကဝိုင်းရင်မျှော်ပါထောက်ခံထားတာဖြစ်တယ်အဲ့လိုထောက်ခံတယ်ဆိုတာလည်းတစ်ဖက်ကကြည့်လို့ရှိရင်တို့ဦးစားပေးပြီးတော့မှမကင်တွယ်ခြင်းလို့ဒီအာဆီယံဒေတာတွင်းမှာတရုတ်နဲ့ပါလာပြီးတော့မှပြည်ထနာတက်တာမျိုးတွေထိတိုက်တွေ့တာမျိုးတွေမဖြစ်ချင်ဘူးတစ်ဖက်ကလက်ဆောင်တယ်လို့လည်းကျွန်တော်တို့ပြောလို့ရမယ်လို့ထင်ပါတယ်ဒါကြောင့်မလို့လေသူတို့ရဲ့ချင်းကပ်ပုံဟာအာဆီယံကိုရှေ့မှာထားပြီးသူတို့ကနောက်ကနေလည်းနေတဲ့ပုံစံမျိုးနဲ့ဟလာဒူနာဒူနာလိုဆန်ရှင်လိုမျိုးစီးပွားရေးပိတ်ဆို့အရေးယူမှုတချို့လောက်တာရှိနေစသဖြင့်ပေါ့နော်ဒါမျိုးလူသားချင်းစာနာထောက်ထားမှုအကူအညီကတစုံတရာပေးတာရှိနေနိုင်ငံရေးအရ NGO ကိုတစုံတရာတာမကြီးဦးကျော်မထွန်းဆက်ပြီးတော့မှကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုစားပြုရေးအတွက်ကိုပါသူတို့တစုံတရာနိုင်ငံရေးအရဝိုင်းပြီးတော့မှဝန်းရံတာရှိနေဒါမျိုးတွေပဲကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒါမဲ့တေချာတာကကုနာကသူတို့ရဲ့နိုင်ငံရေးအကျိုးစီးပွားပေါ်မှာပဲသူတို့ရှင်ပြီးတွက်ချက်တယ်လို့တော့ကျွန်တော်တို့အဲ့လိုမြင်လို့ရတယ်ဒီမိုကရေစီကိုကာကွယ်တာချင်းအတူတူပေါ့နော်မြန်မာနိုင်ငံကပြည်သူတွေကပို့တော်မှဘာမှမရှိဘဲနဲ့ကိုအကုန်လုံးရှိတဲ့မြတ်ဆုံးလုပ်ပြီးတော့မှလုတ်ခဲ့ပြီးသားဖြစ်တယ်ပေါ့နော်ဒီယူကရိန်းမဖြစ်ခင်ကဆိုတော့ကျွန်မမြင်တာတော့သူတို့ရဲ့နိုင်ငံရေးအကျိုးစီးပွားတွက်ချက်ချက်ပြီးသွားလို့ရှိရင်ဒီဒေတာဆိုင်ရာဒီဒေတာဆိုင်ရာနိုင်ငံရေးအခင်းကျင်းထဲမှာအခုနကလို့ဒီအင်အားကြီးတဲ့ဒီတရုတ်လိုမျိုးနဲ့စိန်ခေါ်ချက်တွေကြားထဲမှာတို့တချို့ကိစ္စကိုရှောင်နေလို့လည်းဖြစ်နေလို့လည်းကျွန်မမြင်တယ်ဟုတ်ကဲ့
မကေအောင်ပါအခုလိုမျိုး view ကိုလက်ခံဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင့်
NDA ဥပဒေကြမ်းကိုအမေရိကန်အထက်လွှတ်တော်မှဒီဇင်ဘာ15ရက်ကြာတာပြည်နေ့ကအတည်ပြုခဲ့ပြီးမကြခင်သမ္မတဘိုင်ဒန်လက်မှတ်ထိုးပြထားမယ်လို့မျှော်လင့်ရပါတယ်ရှင်။အခုဆက်ပြီးတော့မကြခင်အစည်းအဝေးပြီးဆုံးတော့မှမို့စနေညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစောမှုကျော်ကဆက်ပြီးတော့ပြောပြပေးမှာပါရှင
်။ကုလသမဂ္ဂမှအမြဲတမ်းကိုယ်စားလှယ်အဖြစ်သံအမတ်ကြီးဦးကျော်မိုးထွန်းကိုနောက်ထပ်တစ်နှစ်ဆက်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာလ16ရက်နေ့တောက်ကြနေမှာအတည်ပြုလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာနိုင်ငံကိုယ်စားပြုသူတွေကိုစစ်စစ်လက်ခံရတဲ့ Credential Committee ရဲ့အကြံပြုချက်အရ89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာအတည်ပြုလိုက်တာဖြစ်ပါတယ်တာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်လက်ခံဖို့ဆုံးဖြတ်ချက်မူကြောင်းကို Credential Committee ကဒီဇင်ဘာလ12ရက်နေ့အစည်းအဝေးမှာမဲခွဲခြင်းမရှိဘဲဆုံးဖြတ်ခဲ့ကြောင်းကော်မတီဥက္ကဋ္ဌကအထွေထွေညီလာခံမှာတင်သွင်းပြောကြားခဲ့ပါတယ်အမေရိကန်မျိုးသားလုံခြုံရေးနဲ့လူ့အခွင့်အရေးဆိုင်ရာစိုးရိမ်စရာဖြစ်နေတဲ့အတွက်တရုတ်နည်းပညာကုမ္ပဏီ36ခုကိုထုတ်ကုန်ပိတ်ပင်တဲ့ Blacklist စီးရင်ထဲမှာအမေရိကန်ကုသရောင်းဝယ်ရေးဝန်ကြီးဌာနကထည့်သွင်းလိုက်ပါတယ်ထုတ်ကုန်ပိတ်တဲ့စီးရင်ထဲမှာကြာတာပတင်းကထက်လိုက်တဲ့ကုမ္ပဏီထဲမှာတရုတ်ကွန်ပျူတာ chip ကုမ္ပဏီတွေပါဝင်တယ်လို့လေရင်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီဒါရီရီဗေဒပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေပါတယ်Twitter လူမှုကွန်ရက်ကကြာတာပတင်းလေးကပိတ်ထားတဲ့သတင်းတောက်တည်းရဲ့ Twitter account တွေကိုပြီးခဲ့တဲ့ရက်ကဒီနေ့မှပဲပြန်လည်ဖွင့်ပေးလိုက်ပါတယ်အခုနောက်ဆုံးကမ္ဘာဖလားဘောလုံးပွဲမှာအခုအချိန်အထိရှင်ပြိုင်နေတဲ့ Costa Rica နဲ့ Morocco အသင်းတို့အသင်းမှာတကောတကောနဲ့တရေကျနေပါတယ်ခင်ဗျာ
စနေညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်တွေ ကိုထုတ်လုပ်ရေးမှူးကကိုရနိုင်ဖြစ်ပါတယ်။ရုပ်ပန်းဆိုင်ရာနဲ့စပိုင်းဆိုင်ရာအင်ဂျင်နီယာတွေက National Gallery နဲ့ TA1 လို့ဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခက်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်။ကျမလေးမပါ
This program has come to you from the Voice of America, Washington.